Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းမှာတော်ရရှင်များရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဇွန်လ6ရက်စနေညပိုင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဖိုင်းဒိုမီတာ31 32 51နဲ့ဖိုင်းလက်မီတာ190ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာဝိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ကျွန်မအေးတန်နာကျော်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးသွားပါမယ်ရှင်။အမေရိကန်ပြည်အစု Washington မြို့တော်မှာဒီကနေ့လူထောင်ပေါင်းများစွာစုဝေးပြီးတော့ဆန္ဒပြပွဲကြီးတစ်ခုကျင်းပနေကြပါတယ်။ Minnesota ပြည်နယ်မှာမေလာဂုံပိုင်းကရဲဖမ်းဆီးမှုအတွင်းအင်အားလုံးကျွန်းသုံးခဲ့လို့တေးဆုံးသွားရတဲ့ African American အမျိုးသားရဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ American နိုင်ငံတော်ကဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေတာပါ။ဒီကနေ့လာရောက်ပြီးတော့စုဝေးကြတဲ့လူရေအတွက်ကကြုံမှုသမျှထဲမှာအများဆုံးဖြစ်လိမ့်မယ်လို့ခန့်မှန်းရကြောင်း Washington DC ရဲချုပ် Peter Newsham ကပြောပါတယ်
။ We expect that Saturday's demonstration will, like I said, be more of the same, peaceful.demonstrators coming to exercise
ကျွန်တော်ပြပွဲက American ပြည်အောင်စုရဲ့အခြေခံဥပဒေပထမဖြည့်ဆွတ်ချက်အခွင့်အရေးအတွက်ခိုင်းလိုပဲအေးချင်းချင်းနဲ့လာပြီးတော့ဆန္ဒပြကြတဲ့ပွဲဖြစ်ဖို့မျှော်လင့်ထားပါတယ်လို့ရဲချုပ် Newsham ကပြောသွားပါတယ်ဆိုလိုတာကတော့လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာပြောဆိုခွင့်ဒီလိုအခြေခံဥပဒေပါအခွင့်အရေးတွေအတွက်အေးချင်းချင်းဆန္ဒလာပြကြမယ်လို့ယူဆကြောင်းပြောသွားတာပါဒါကြောင့်ဒေတာစံတော်ချင်းအခုမနေ့6နာရီမြန်မာနိုင်ငံညနေ4နာရီခွဲကစပြီးတော့အင်ဗျူတော်တဝိုင်းနဲ့ National Mall မြခင်ပြင် Pennsylvania Avenue Landerwhite နေရာတွေအပါအဝင် DC မြို့ရဲကိုရင်သွားလာပိတ်ထားမယ်လို့ရဲကကြေညာထားပါတယ်။မြို့ရဲပြေးဆွဲတဲ့မြေအောက်ယထာခီးစဉ်တွေပို့ထိုးထားတယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။လောလောဆယ်မှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးနဲ့ကြုံနေရတာမလို့မက်ထရိုမြေအောက်ယထာပြေးဆွဲမှုကိုကန့်သတ်လျှော့ချထားတာဖြစ်ပါတယ်။တနင်္ဂနွေစစ်ဌာနချုပ်ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေကဆန္ဒပြပွဲတွေကြောင့်ခေါ်ယူထားတဲ့တပ်ဖွဲ့တွေကိုသူတို့ရဲ့မိခင်တဲ့ရင်တွေကိုပြန်ခိုင်းလိုက်ပါပြီ။ Washington မြို့တော်နယ်ကဲ့ရဲ့ Virginia ပြည်နယ် Arlington မြို့နယ်မှာအခြေစိုက်တဲ့ချင်းမြန်တဲ့ရင်အမှတ်3ကိုတော့လိုအပ်ရင်ကူညီဖို့အသင့်အနေထားထားရှိကြောင်းကြီးတဲ့အတွင်းဝင် Ryan McCarthy ကပြောပါတယ်။ဆန္ဒပြပွဲတွေအတွင်းအစောပိုင်းမှာမိရှူရာတွေစိုင်းတွေကိုလူရဲ့ဖျက်ဆီးတာတွေရှိပေမဲ့အခုရက်ပိုင်းတွေအတွင်းမှာတော့များသောအားဖြင့်အေးချမ်းချမ်းရှိခဲ့ပါတယ်။အမေရိကန်ဒေါ်လာမှာသတင်းနှစ်ပတ်နီးပါးဆန္ဒပြပွဲတွေဖြစ်ပေါ်စေတဲ့အရင်းငယ်အကြောင်းဖြစ်တဲ့ရဲရဲဖမ်းဆီးမှုတွင်မှာအင်အားအလွန်ကျွန်းသုံးခဲ့လို့ဖမ်းဆီးခံရသူတေဆုံသွားရပြီးတဲ့နောက်အခင်းဖြစ်တဲ့မီနီယာပလစ်မြို့မှာရဲအနေနဲ့လယ်ရင်းကိုချုပ်ထားတဲ့နေမတုံးရအောင်ဆိုတဲ့တားမြစ်ချက်ကိုထုတ်ပြန်မှုသဘောတူလိုက်ကြပါတယ်။တကယ်လို့ရဲအရာရှိတယောက်ယောက်ကအင်အားအလွန်ကျွန်းအသုံးပြုနေတယ်ဆိုရင်နောက်ပါတဲ့ရဲတွေကဝင်ပြီးတားဆီးရမယ်ဆိုပြီးတော့လဲအမိန့်ထုတ်ဖို့မြို့ကောင်စီကတညီတညွတ်ထဲခွင့်ပြုလိုက်တာဖြစ်ပါတယ်။မေလ25ရက်နေ့မှာ George Floyd ဆိုတဲ့အမျိုးသားရဲကဖမ်းဆီးစင်မှာသူ့ရဲ့လက်ပင်ကိုမြေပေါ်မှာဒူးနဲ့10မိနစ်ကျော်ကြာထောက်ထားခဲ့လို့ဖမ်းခံရသူ Floyd ကအသက်မရှူနိုင်တော့ဘူးလို့တောင်းပန်ခဲ့ပြီးတော့နောက်မှသူဆုံးမသွားခဲ့တာဖြစ်ပါတယ်။ American ဒုသမ္မတဟောင်း Joe Biden ဟာ Democratic Party ကိုစားပြုသမ္မတလာဖြစ်ဖို့အတွက်လုံလောက်တဲ့ထောက်ခံမဲ့ရသွားပြီဖြစ်ပါတယ်။တောက်ချာညာဘက်ထွက်လာတဲ့မဲရဲရလက်ရေးတွက်တည်းရ Joe Biden အနေနဲ့ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်လိုအပ်တဲ့ပါတီကိုယ်စားလှယ်ထောက်ခံမဲ့အရေးတွေ1992ဦးရသွားပြီဖြစ်တာကြောင့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump နဲ့ရှင်ပြန်ရတော့မှာဖြစ်ပါတယ်။ Washington DC မြို့တော်နဲ့တခြားပြည်နယ်ခုနှစ်ခုမှာဒီသတင်းပတ်အစောပိုင်းကပါတီရင်းပဏာမရွေးကောက်ပွဲတွေကျင်းပခဲ့ပြီးတော့ထွက်လာတဲ့မဲရဲလက်တွေရအခုလို Democratic Party ရဲ့သမ္မတလောင်းဖြစ်တဲ့ကိုစားပြုရှင်ပြန်မှုတက်မှတ်ချက်ပြည့်မီသွားတာကြောင့်နောက်ထပ်လုံးမဲ့ပဏာမရွေးကောက်ပွဲတွေရဲ့ရလက်ကိုစောင့်စရာမလိုတော့ပါဘူး။သူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders အပြီလမှာနှောက်ထွက်သွားကြတဲ့ကသူ့ပဲသမ္မတလောင်းဖြစ်ဖို့ကြိမ်းသည်တလောက်ရှိခဲ့ပြီးတော့အခုရလက်ကတော့သူ့အတွက်တရားဝင်အတည်ပြုပေးတဲ့သဘောပဲဖြစ်ပါ၏။ Democratic Party ရဲ့အတော်ဆုံးတွေကတချို့နဲ့ရှင်ပြန်ရတာမလို့ဂုံယူကြောင်းရွေးကောက်ပွဲအတွက်စူးစီးညီညွတ်တဲ့ပါတီအနေနဲ့ဝင်ရောက်ရှင်ပြန်ရမှာကိုဝမ်းသာမိကြောင်း Mr. Biden ကကြေညာချက်မှာပြောထားပါ၏။ပြည်내တော်တော်များများမှာမဲပေးသူအရေးတွေကပုံမှန်ထက်ပိုများခဲ့တာကြောင့်အခုနောက်ဆုံးရလက်ထုတ်ပြန်မှု၃ရက်ကြာခဲ့ပြီးတော့တောက်ကြညာကမှမဲရလက်ကိုထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်နယ်စပ်ပါကစ္စတန်တရုတ်တို့နဲ့ထိစပ်နေတဲ့ဘာရဲရှန်ပြည်နယ်မှာဒီကနေ့စနေနေ့ပဲလမ်းမေးတောင်ပုံပေါက်လို့ရဲဝင်တဲ့၁၁ဦးမကတေဆုံးသွားရပါတယ်။ Afghanistan နိုင်ငံမှာစစ်မဲ့ပဋိပက္ခတွေဖြစ်ပွားနေတဲ့အဖွဲ့တွေကြောင့်နိုင်ငံရေးရာညှိနှိုင်းဖြေရှာဖို့အတွက်အမေရိကန်ငြိမ်းချမ်းရေးအထူးကိုယ်စားလှယ်ဇာမီခါလီဆက်ဟိတ်ဒေတာကိုစတင်တွားရောက်စဉ်အချိန်မှာအခုလိုမျိုးပုံဖောင်းခွဲမှုဖြစ်တာပါကက်ရှ်ခရိုင်မှာတာလီဘန်တပ်ဖွဲ့တွေကိုရင်ဆိုင်တိုက်နေတဲ့လုံခြုံရေးအဖွဲ့တွေကိုတွားရောက်ကူညီတဲ့ရှင်တန်ညဘက်မှာတိုက်ခိုက်ခံရတာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်။သေဆုံးသူတွေထဲမှာဒေသနာရရဲမှူးကြီးလည်းပါသွားပြီးတော့ထိတ်တန်းတာလီဘန်တပ်မှုတအုပ်ပါဝင်တာလီဘန်တွေဘက်ကအကြဆုံးများတယ်လို့လည်းပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့တာလီဘန်ဘက်ကတော့ဘာမှအခုထိမပြောသေးပါဘူးရှင်။တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ဒီရီကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကျွန်တော်ရန်တိုင်းပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြန့်နှံ့ရအောင်တပ်ဆင်နေကြတဲ့နှောင်းစည်းမျက်နှာဖုံးတွေကိုဗိုင်းရပ်စ်ကူးစက်မှုတွေခြေခြေပြန့်ပြန့်ဖြစ်နေတဲ့နေရာတွေနဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့မဖြစ်နိုင်တဲ့နေရာတွေမှာတပ်ဆင်တင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။စဉ်စဉ်ပြောင်းလဲလာတဲ့တွေးဆချက်တွေအရအဲ့လိုနေရာတွေမှာနှောင်းစည်းတွေတပ်ဖို့အစိုးရတွေအနေနဲ့လူလူကိုတိုက်တွန်းသင့်ကြောင်း WHO အနေနဲ့အကြံပေးတယ်လို့WHO ညွန်ကြားရေးမှူးဒေါက်တာ Tedros Ghebreyesus ကတောက်ချာနေကပြောလိုက်ပါတယ်။အမေရိကန်မှာတော့ဈေးဆိုင်တွေအတော်များများမှာဈေးဝယ်လာတဲ့သူတွေအနေနဲ့နှာခေါင်းစည်းတွေမဖြစ်မနေတက်ဆင်ဖို့လိုအပ်ပြီးတော့ကမ္ဘာတစ်ဝန်းမှာတော့အများပြည်သူတွေလူပို့ဆောင်ရေးကိုအသုံးပြုနေတဲ့သူတွေအနေနဲ့နှာခေါင်းစည်းတွေတက်ဖို့လိုတာဖြစ်ပါတယ်။အမေရိကန်မှာကာယောဂအခြေအနေကိုအတော်လေးကျော်ဖြတ်ခဲ့ပြီဖြစ်တယ်လို့သမ္မတဒေါနယ်ထရမ့်ကအင်ဒီယာမှာမနေ့ကပြောကြားလိုက်ပြီးပြည်နယ်အုပ်ချုပ်ရေးမှုတွေအနေနဲ့လူတွေကိုအပြင်မထွက်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဖြေလျှော့ဖို့ထပ်လောင်းတောင်းဆိုလိုက်ပါတယ်။အမေရိကန်မှာလွန်ခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကြောင့်သေဆုံးသူ900ကျော်ရှိပြီးတော့သေဆုံးသူအရေအတွက်ဟာ 39,000 ကျော်သွားပြီဖြစ်ပါတယ်။ဒီထဲကသုံးပုံတစ်ပုံကတော့ညီရောက်ပြည်နယ်ကဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 139,000 နီးပါးနဲ့အမေရိကန်ဟာကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးတော့ရုရှားနိုင်ငံက 6,000 ကျော်နဲ့ဒုတိယရုရှားက 4,400 ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 6,800 ကျော်ရှိပြီးတော့သေဆုံးသူစုစုပေါင်းဟာ 39,000 ကျော်ရှိပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီကနေ့မှနောက်ထပ်စံချိန်တင်လောက်အောင်များခဲ့တာကြောင့်အိန္ဒိယဟာအခုဆိုရင်အီတလီနိုင်ငံကိုကျော်ပြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်တမများအဆိုးဆုံးနိုင်ငံဖြစ်လာပါတယ်။အိန္ဒိယမှာဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ 9,889 ယောက်ရှိတာကြောင့်အခုဆိုရင်ကူးစက်ခံရသူစုစုပေါင်း 23,600 ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုနောက်ထပ်ကူးစက်ခံသူအများစုဟာကြီးလက်ဒေသတွေကဖြစ်တယ်လို့လည်းပြောပါတယ်။အိန္ဒိယနဲ့အိန္ဒိယချင်းပါကစ္စတန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဒီနေ့မှသေဆုံးတဲ့သူနောက်ထပ်69ယောက်ရှိပြီးဒါဟာတရက်ထဲမှာဗိုင်းရပ်စ်ကြောင့်အများဆုံးသေဆုံးတာဖြစ်ပါတယ်။နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ4,934ယောက်ထပ်မင်းရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 9,300 ကျော်နဲ့သေဆုံးသူက 1,935 ယောက်ထပ်မင်းရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်လူတွေအနေနဲ့ချမှတ်ထားတဲ့စည်းမျဉ်းတွေအတိုင်းခက်ခွာခွာနေအောင်စေနာဝန်ထမ်းတွေနဲ့လုံခြုံကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းနေပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ52ယောက်ရှိပြီးအများစုကတော့ဆိုးမျိုးတစ်ဝိုက်ကဖြစ်ပါတယ်။အာဏာပိုင်တွေဘက်ကဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်အပူတွေလုံးဆောင်နေပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းဟာ 11,919 ယောက်ထပ်မင်းရှိပြီးတော့သေဆုံးသူက293ယောက်ရှိပါတယ်။ကျောင်းနိုင်ငံဘေကျင်းမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးအရေးပေါ်တုံ့ပြန်မှုအဆင့်ကိုဒီနေ့ကဆက်ပြီးတော့ဒုတိယနိုင်ငံအဆင့်ထိကိုပြန်ပြီးတော့ချမှတ်လိုက်ပါတယ်။ဒါကြောင့်ဝမ်မျိုးနဲ့ဟူပေပြည်နယ်တဝိုက်ကနေဘေကျင်းမြို့ကိုလာတဲ့သူတွေကိုချမှတ်ထားတဲ့ကန့်သတ်ချက်အတော်များများကိုဖယ်ရှားပေးသွားမှာဖြစ်ပြီးတော့သူတို့အနေနဲ့14ရက်ကြာတည်ဆန့်ခွဲနေတာရင်းနဲ့တခြားစောင့်ကြည့်စစ်ဆေးခံရတာတွေကိုလုပ်ရတော့မှာမဟုတ်ပါဘူးခင်ဗျာ။ဩစတြေးလျနိုင်ငံမှာအာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားတာရင်းနဲ့အကြမ်းဖက်တာတွေကြောင့်တရုတ်နိုင်ငံသားတွေအနေနဲ့ဩစတြေးလျနိုင်ငံကိုတွားရောက်လည်ပတ်တာတွေမလုပ်ကြဖို့တရုတ်ဆိုရကအကြံပေးတိုက်တွန်းလိုက်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံကတရုတ်နိုင်ငံကိုစုံစမ်းစစ်ဆေးဖို့ပြောခဲ့တဲ့အပေါ်တရုတ်ဆိုရကဩစတြေးလျကိုလက်တုံ့ပြန်တာဖြစ်ပုံလည်းရပါတယ်။ COVID-19 ကာယရောဂါကြောင့်ဩစတြေးလျနိုင်ငံမှာတရုတ်လူမျိုးတွေနဲ့အာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားပြောဆိုဆက်ဆံတာတွေနဲ့အကြမ်းဖက်မှုတွေဟာတိုးလာနေတယ်လို့တရုတ်နိုင်ငံရဲ့ယဉ်ကျေးမှုနဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းဝန်ကြီးဌာနကတောက်ကြနေကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။တရုတ်နိုင်ငံကကမ္ဘာလှည့်ခီးသည်တွေအနေနဲ့သူတို့ရဲ့လုံခြုံရေးကိုပိုပြီးသတိထားဖို့နဲ့ဩစတြေးလျနိုင်ငံကိုခီးသွားတာတွေရှောင်ကျဉ်ကြဖို့အကြံပေးလိုတယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။ ဒီနိုင်ငံဟာအော်စတြေးလျနိုင်ငံကနေအမှုရောစပါးတွေတင်သွင်းနေတာကိုကုန်သွယ်ကုန်80ရာခိုင်နှုန်းတိုးမြင့်ချမှတ်ခဲ့တာကြောင့်ဒီလိုတင်သွင်းတာကိုရပ်ပစ်လိုက်တဲ့သဘောရောက်သွားပါတယ်။ဒါပြင်အော်စတြေးလျနိုင်ငံကအကြီးဆုံးအမေသားကုမ္ပဏီ၄ခုကနေအမေသားတင်သွင်းနေတာတွေကိုလည်းအမတ်တစိတ်ပြဿနာကြောင့်ဆိုပြီးတင်သွင်းတာတွေကိုဆက်မလုပ်ဖို့တားမြစ်လိုက်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလာမဲ့သတင်းပတ်တွေနဲ့လာတဲ့အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးဖြစ်ပွားခဲ့မယ်ဆိုရင်ရောဂါကုသဖို့အတွက်ဝန်ထမ်းတွေနဲ့စစ်ပစ္စည်းအထောက်ပံ့တွေလိုအပ်လာနိုင်တယ်လို့ဒုက္ခသည်စခန်းမှာအကူအညီပေးနေတဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကပြောလိုက်ပါတယ်။အဲလိုလိုအပ်တဲ့အထောက်ပံ့တွေမရဘူးဆိုရင်တော့သူတို့အနေနဲ့လည်းရောဂါကူးစက်မှုပြင်းထန်ပြီးအသက်ရှင်ဖို့အတွက်ကုသမှုလုပ်ဖို့လိုတဲ့လူကိုရွေးချယ်ပြီးတော့ခွဲထမ်းတဲ့ကုသဖို့ဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကကောက်ဆက်ဘဇာဒေသမှာစုစုပေါင်းလူဦးရေ3000ကျော်ရှိပြီးတော့ဒီထဲကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဒုက္ခသည်8,600လောက်ရှိတယ်လို့ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကပြောထားပါတယ်။တောက်ကြနေကအထူးစီးရင်နေရတော့အဲ့ဒီဒုက္ခသည်စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူ29ယောက်ရှိပြီးဗိုင်းရပ်စ်ကြောင့်သေဆုံးသူ1ယောက်ရှိတယ်လို့အတည်ပြုထားပါတယ်။ဂျမားရေးအဖွဲ့တွေကတော့ဒုက္ခသည်စခန်းတွေမှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာမဲ့အခြေအနေအတွက်ပြင်ဆင်ထားပြီးဒီဒုက္ခသည်စခန်းတွေဟာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ဖို့အကောင်းဆုံးအနေအထားဖြစ်တယ်လို့ Save the Children အဖွဲ့က Athena Ribbon ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းရေးအတွင်းအဲ့မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါ။မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအခုချိန်ထိအတိအမှတ်ပြုမထားပါဘူးခင်ဗျာ။ဒီကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြေပုံမြို့နယ်ကရကြေအုပ်ချုပ်ရေးမှူး60ကျော်နှုတ်ထွက်စွာတင်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ပြီးခဲ့တဲ့ရက်ပိုင်းကမြေပုံမြို့ပေါ်ရက်ကွဲအုပ်ချုပ်ရေးမှူးတွေကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးသွားတဲ့နောက်ပိုင်းကျန်ရှိတဲ့ရက်ကွဲနဲ့ခြေရွာအုပ်ချုပ်ရေးမှူးတွေစိုးရင်စိမ့်နဲ့နှုတ်ထွက်တာလို့မြေပုံမြို့ပေါ်ရက်ကွဲအုပ်ချုပ်ရေးမှူးသူက VOA ကိုပြောပါတယ်။
သူရေမှုတွေကဟိုဒီဆက်လက်နက်ကန်တပ်ဖွဲ့တွေကြားမှာပေါ့နော်ဟိုဆက်လက်ကြောက်ရတယ်ဒီဆက်လက်ကြောက်ရတယ်အဆက်ကခိုင်းနေလို့ရတယ်အဆက်ကခိုင်းနေလို့ရတယ်ပေါ့အဲ့လိုရှင်မျိုးမှာတောင်တော်ဘက်ကအာသာကိုအနားနဲ့မသိနေတဲ့ဒီတရားစွဲရတဲ့အခါမှာအဲ့ဒါကြောင့်သူကြောက်ပြီးတော့အစီအစဉ်ပြီးတော့နှုတ်ဖြစ်ကြတာဖြစ်ပါတယ်အဖအမနဲ့လည်းပုံရအပေါင်းစိုးရိမ်လို့ရှိတော့ကျန်တဲ့လူကအကုန်နှုတ်ကြတော့ပါဘူး
မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းမြေပုံမြို့နယ်အုပ်ချုပ်ရေးမှူးကိုသူဆက်တွယ်မေးမြန်းခဲ့ရမှာကြက်ကြီးအုပ်ချုပ်ရေးမှူးတွေနှုတ်ထွက်စွာတင်ထားတယ်ဆိုတာအတိပြုတယ်လို့ပြောပါတယ်
။မြေကညနေအုပ်ချုပ်ရေးမှူးကိုဟိုမေးမြန်းခဲ့ရတော့အကုန်လုံးကကြည့်ရအုပ်ချုပ်ရေးမှူးရဲ့အဲဒီရက်ကွယ်အုပ်ချုပ်ရေးမှူးဆို93ခုရှိပါတယ်။ဆက်တဲ့အုပ်စုကတော့မနှုတ်ထွက်သေးဘူးပေါ့နော်။ကျန်တဲ့အုပ်စုကနှုတ်ထွက်သွားတယ်ပြောရခင်။အခု72ပဲကျန်တော့တယ်လို့ဟောပြောပါတယ်ခင်ဗျာ။
မြေပုံမြို့နယ်မှာမြို့ပေါ်ရက်ွက်6ရက်ွက်ရှိပြီးကျေးရွာအုပ်စု59အုပ်စုရှိရမှာအဖမ်းခံရသူရက်ကြေးအုပ်ချုပ်ရေးမှူး3ဦးနဲ့တခြား12ဦးကလွှဲလို့ဂျန်နက်သူတွေအလုံးနှုတ်ထွက်စွာတင်သားကြတာပါ။ပြောင်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးတင်မြင့်ကတော့မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာနှုတ်ထွက်စွာတင်သားပြီးပြီလို့ဆိုပါတယ်
။လက်ရှိအုပ်ချုပ်မှုကအာရနဖန်စီခါနောက်ပိုင်းနော်ဝါလေးဂျန်နင်းဖခနာဖလေးရှိဒီကနေ့ကကဒီအဆောင်ရမှုတိကိုပြည်ကြည်လာတဲ့တဖို့မျိုးဆိုင်လာလေ။ရခောက်ကျင်းလာတော့မြန်မာတောင်ကတော့ထွက်တဲ့တဖို့ကမောရအောင်ရမှုမျိုးကိုပြပါ
။နှုတ်ဆက်စာတွေကိုမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုတင်ပြထားပြီးဖြစ်ပေမဲ့ဘုံကနေအကြောင်းပြန်လာတာမရှိသေးဘူးလို့သူကဆိုပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့ကမြေပုံမြို့ရွာတိတ်ကေရက်ကွဲအုပ်ချုပ်ရေးမှူးဦးကျော်မြင့်အငူကြီးရွာအုပ်ချုပ်ရေးမှူးဦးမောင်စော်နှူးနဲ့ဇွန်လ4ရက်နေ့ကမြောက်ပိုင်းရက်ကွဲအုပ်ချုပ်ရေးမှူးဦးအောင်တန်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့တို့ကနေဖမ်းဆီးခေါ်ယူခဲ့ပါတယ်။ရက်ကွဲအုပ်ချုပ်ရေးမှူးဦးကျော်မြင့်ဦးမောင်စော်နှူးကတော့စစ်တပ်ကနဲ့မြေပုံမြို့နယ်ရဲစခန်းကိုလွှဲပြောင်းပေးလိုက်တယ်လို့ဇွန်လ3ရက်မှာတော့မြေပုံမြို့နယ်တရားရုံးမှာရမန်ရိုက်ပြီးအေအေနဲ့ဆက်သွယ်လို့ဆိုပြီးအချမ်းဖက်မှုတိုက်ဖျက်ရေးဥပဒေ50ည52ခအစတဲ့ပုံမှန်တင်တဲ့မြို့နယ်ရဲစခန်းကနေအမှုဖွင့်ထားပါတယ်။ဒီလိုဖမ်းဆီးမှုနဲ့ပတ်သက်လို့တမတော်ပြောခွင့်ရသူကို VOA ကနေမေးမြန်းခဲ့ပေမဲ့သူ့အနေနဲ့မသိရှိကြောင်းပြောပါတယ်။ပြီးခဲ့တဲ့2019ခုနှစ်အတွင်းရတိတောင်ကြောက်တော်မြောက်ဦးနဲ့မင်းပြမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးအများစုဟာလည်းသူတို့လူကြုံရေးအတွက်စိုးရိမ်နေရတယ်ဆိုပြီးအစုလိုက်ပြုံလိုက်စုပေါင်းနှုတ်ထွက်စာတင်ခဲ့ကြပါတယ်။ရကြေးအုပ်ချုပ်ရေးမှူးတွေဖမ်းခံရတဲ့ကိစ္စတွေမှာတပ်ဆိုင်ရာမြို့နယ်ခရိုင်ပြည်နယ်အဆင့်ကလည်းတာဝန်ယူတာဝန်ခံမှုမရှိတဲ့အခြေအနေမှာရှိနေတယ်လို့လည်းနှုတ်ထွက်ကြေးရွာအုပ်ချုပ်ရေးမှူးတွေကဆိုပါတယ်။ရခိုင်ပြည်နယ်မှာ2018နှစ်ကုန်ပိုင်းနဲ့2020ခုနှစ်အထိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စစ်ရေးသိမ်းပါမှုတွင်တန်တရားနဲ့ဖမ်းဆီးခံရသူပေါင်း900ကျော်ရှိနေတယ်လို့ရခိုင်အဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
မေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ပလတ်စတစ်မိုက်ပြဿနာနဲ့ရင်ဆိုင်နေရတဲ့ကမ္ဘာပင်လယ်သမုဒ္ဒရာရေတူဟာကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ရေးအတွက်အသုံးပြုရတဲ့တခါတုံးနှာခေါင်းဆီအမိုက်အနေကိုပါစတင်ရင်ဆိုင်နေရတဲ့အတွက်သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေဆိုရင်ကြပါတယ်။AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်မအနောက်လောက်တင်ပြမှာပါ။ဟောင်ကောင်ကျုံးကကန်ဆာတွေမှာခွဲစိတ်ခံသောနှာခေါင်းဆီးတွေအများပြားဆပြီးတော့တွေ့လာနေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဟောင်ကောင်မြို့ခံတွေနှာခေါင်းဆီးတွေကိုကြည်ကြဲပြန့်ပြန့်အသုံးပြုနေကြတာပါ။ဒီနှာခေါင်းဆီးတွေဟာပလတ်စတစ်အမိုက်ပြဿနာရှိနေတဲ့ပင်လယ်သမုဒ္ဒရာရေတူကိုပုံပြီးတော့ညဉ့်ညံစေတယ်လို့လည်းသဘာဝပတ်ဝန်းကျင်ထင်းထင်းသမားတွေကပြောပါတယ်။ဟောင်ကောင်အခြေစိုက် Ocean Asia သဘာဝပတ်ဝန်းကျင်ထိုင်နေအဖွဲ့ပူတွဲတည်ထောင်သူ Kerry Stroke ကအခုလိုပြောပါတယ
် The single use plastic masks are just another addition to the legacy
ဟိုရီလို plastic နဲ့လောက်ထားတဲ့တခါသုံးနှာခေါင်းဆီးကတော့အနာဂတ်မျိုးဆက်တွေအတွက်ကန်ဆက်တွေမှာကျွန်တော်တို့ထပ်ပြီးတော့ခြံထားရင်မဲ့နောက်ထပ်အဆိုးငွေတစ်ခုပေါ်ဗျာလို့ပြောဆိုတော့တာပါပင်လယ်ရေတူတွေကမိုက်တွေနဲ့လှူမနေတဲ့ကျွန်းကရေတူတွေထဲတွေ့နေရတဲ့ plastic အမှုအမွားတွေအကြောင်းတနစ်ကြသူတည်တနာအခုကို Ocean Asia အဖွဲ့ကကာယောဂါဖြစ်ခင်မှာပဲစတင်ခဲ့တာပါကန်ဆက်တွေမှာတွေ့မြင်နေကြအမိုက်၅မျိုးကတော့ပလင်းခွန်ဖော့ဘူးခွန်ဂျပီချစ်ပလတ်စတစ်ရေတောက်ပိုက်တွေဆွန်ခင်းလိုပစ္စည်းတွေဖြစ်ပေမဲ့နောက်ပိုင်းမှာတစ်ခါသုံးနှာခေါင်းဆီးတွေရုပ်တဲ့တွေ့လာရတာပါကန်ဆက်တစ်ချောင်းမီတာ100လောက်မှာနှာခေါင်းဆီးအခု90လောက်တွေ့တာပါနောက်တစ်ပတ်မှာလည်းနှာခေါင်းဆီးအခု30လောက်ထပ်ပြီးတော့တွေ့ပါတယ
် So you know when society suddenly started using it
လူတွေနှာခေါင်းဆီးစသုံးလာတာနဲ့သူ့ရဲ့အကျိုးဆက်ကိုကန်ဆက်တွေမှာတွေ့ရပါတယ်။ဟောင်ကောင်ကျွန်းရဲ့တောင်ဘက်စွန်းကလူမနေတဲ့ကန်ဆက်တွေအထိကိုဒီနှာခေါင်းဆီးတွေရောက်တာပါလို့ပြောဆိုသွားတာပါ။လူရေ9တန်းခွဲရှိတဲ့ဟောင်ကောင်ကျွန်းမှာနှစ်စဉ်အမိုက်တန်ခြင်းက6တန်းလောက်ထွက်တာပါ။အဲ့ဒီထဲကအမိုက်30ရာခိုင်နှုန်းလောက်ပဲပြန်ပြီးတော့အသုံးပြုလို့ရပါတယ်။
What I will be waiting to see is when we get a
ကန်ဆက်ပေါ်တင်လာတဲ့လင်းမိုင်တွေသိပ်အသေးကောင်တွေရဲ့ဘိုက်ထဲမှာနှာခေါင်းဆီးတွေတွေ့မြင်ရတော့မှာပါအဲ့ဒီလိုအဖြစ်မျိုးကိုတော့မတွေ့ချင်မြင်ချင်ပါဘူးဒါကရေတူတွေရောက်လာတဲ့နောက်ထပ်ပြဿနာတစ်ခုဆိုတာထင်ရှားပါတယ်လူသားတွေရဲ့အစားအစာရင်းမြစ်တစ်ခုကိုထိခိုက်စေနိုင်တဲ့ဖြစ်ရပ်တစ်ခုလည်းဖြစ်ပါတယ်လို့ပြောဆိုသွားတာပါကယောဂါမပေါ်ခင်တုတ်ကွေ့အဖြစ်များတဲ့ဆောင်းရာသီမျိုးမှာဟောင်ကောင်မြို့ခံတွေနှာခေါင်းဆီးတက်လိရှိပါတယ်ဆောက်လို့ရဲ့အလုပ်သမားအမန်ကလည်းဆွပင်းနှာခေါင်းဆီးတွေကိုအခုတလောသတိထားမိလာပါတယ
်က
ိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ခင်တော့ကတော့ဒီလိုမဟုတ်ပါဘူးနှာခေါင်းဆီးတွေကိုတွေးကြရပစ်ထားတာမျိုးတစ်ပင်တွေမှာတော့တွဲလောင်းချိနေတာမျိုးဘယ်တော့မှမမြင်ဖူးပါဘူးအခုတော့ဒါမျိုးတွေကိုမကြာခဏတွေ့နေရပါတယ်လို့ပြောဆိုသွားတာပါ COVID-19 ကရောဂါပေါ်ပေါက်လာတဲ့အချိန်မှာတော့လူတိုင်းနှိပါနှာခေါင်းဆီးတက်လာကြပါတယ်တရုတ်နိုင်ငံကနေကိုရိုနာဗိုင်းရပ်စ်စတင်ခဲ့ပေမဲ့လည်းဟောင်ကောင်မှာတော့ရောဂါထိန်းချုပ်ရေးကောင်းကောင်းစီမံခန့်ခွဲနိုင်ခဲ့တဲ့အတွက်ပိုကူးဆက်သူ1000ကျော်နဲ့တည်ဆုံသူက4ဦးသာရှိခဲ့တာပါအယောင်ဝန်ထမ်းပါစီကလည်းအခုလိုပြောပါတယ
် Wherever you go you have to wear the mask because of the virus
ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သူတို့နှာခေါင်းဆီးတက်ရပါတယ်အပြင်သွားရင်ဒါမှမဟုတ်ရက်ကွက်ထဲကပန်းခြံကိုသွားတဲ့အခါမျိုးဆိုရင်တော့လူသိမ့်မလျှောက်ဘူးဆိုရင်နှာခေါင်းဆီးတွေချွတ်ထားလို့ရပါတယ်လို့ပြောဆိုတာပါဟောင်ကောင်အစိုးရနဲ့ကုမ္ပဏီတော်များများကလည်းရှော့ဖို့ပြီးပြန်သုံးပြုလို့ရတဲ့အဝတ်စနဲ့ချုပ်ထားတဲ့နှာခေါင်းဆီးတွေပေးအပ်နေတာပါ။ဒါပေမဲ့လည်းတစ်ခါတုံးနှာခေါင်းဆီးတွေကတော့တုံဆွဲကြည့်လို့ပို့ပြီးတော့သဘောကျနေစေဖြစ်ပါတယ်။ကျမနောက်တော့ပမင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Children Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုတွေကြောင့်ခေတ္တရန်သာထားရတဲ့ကလင်းငယ်တွေအတွက်ပုံမှန်ကာကွယ်ဆေးထိုးခြင်းအစီအစဉ်တွေကိုပြန်လည်စတင်နေပြီမဲ့လည်းပြီးခင်တချို့ကတော့သူတို့ရဲ့ကလင်းငယ်တွေကိုကာကွယ်ဆေးသွားရောက်မထိုးပေးကြသေးပါဘူ
းဘယ်လိုမှပြန်လူပေါင်းလုံးတယ်လေကိုလည်းဘာဖြစ်လို့ဖြစ်မှန်းမသိဘူးသူလည်းဘာဖြစ်လို့ဖြစ်မှန်းမသိဘူးအဲ့လိုမပြောလို့တရားတန်ရရဖြစ်နေတယ်
ကလာလာလည်းစိတ်ကြီးကြတာပေါ့။ကိုသားသမီးလည်းကိုစိတ်မချားလို့ဖြစ်တာ
။ကာကွယ်ဆေးထိုးဖို့စောင့်နေတဲ့လေးလာသားအရွယ်သားလေးရဲ့မိခင်မက်မျိုးမမဖြစ်ပါတယ်။ဒီဆောင်မကိုထိုးအတန်သတင်းတောက်အေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
အစိုးရစည်းရုံးအနေနဲ့ကျန်းမာရေးဌာနတွေကအသက်တည်ဆုံးနိုင်တဲ့အထိအန္တရာယ်ရှိတဲ့ယောဂတွေအထူးသဖြင့်ပိုလီယိုနဲ့ဝမ်ယောဂတို့လိုယောဂတွေကာကွယ်ဖို့အတွက်နိုင်ငံတွင်းကကလေးချောင်ပေါင်းများစွာကိုနှစ်စဉ်နှစ်တိုင်းကာကွယ်ဆေးချိုးပေးနေကြပါဒီနှစ်မှာတော့တချို့ကလေးတွေမှာကာကွယ်ဆေးမချိုးလိုက်ရတဲ့တွေရှိလာနိုင်ပါတယ်။ဟိုအ
ဆုံးစိုးချင်းကအဲ့ဒါတော့ဘာညာဆိုတော့ဒီအဲ့ဒါဆိုအမှန်ပြီးအဲ့ဒါနဲ့အဲ့လာဒီကဘာဖြစ်ရခုချိန်မှာကွာဒီယောဂရဲ့ sign တွေဒီလိုကြောင့်လို့ရမယ်ဟာလေးရှင်းနေပါလေအကုန်ကြည့်ရဒီချင်းတိုက်ဆိုင်ရှိရသူတွေလည်းကွာဒီမှာဒီလိုတခြားနိုင်ငံတွေမှာလူအောင်ချီတေးနေရဟိုအဲ့လိုအများကြီးနေရအောင်မိမိကတော့ပြင်နေတယ်လက်ရှိဖြစ်နေဟာပဲအမတို့ပူကြောက်တယ်ကွာ
သူမက7လအရွယ်တားလေးရဲ့မိခင်ဂျော်ဟန်နီပါသူကအခုလိုကက်ရော်ကဖြစ်နေချိန်မှာကလေးကိုဆေးရုံဆေးခန်းနဲ့ပတ်သက်တဲ့နေရာတွေခေါ်သွားရမှာစိုးရိမ်နေခဲ့ပါတယ
်ကလေးနေနေလေအရင်ထရမယ်ဆိုရင်ကွာအဲ့လိုပြီးတော့ဆေးရုံရဲ့အခြေအနေပေါ်လည်းမကြည့်ရဲဟုတ်ကဲ့ထားတဲ့အခြေအနေအောင်မဆေးရုံကတော်တော်စိုးရဲကွာအဲ့ဟာကိုအခုချိန်မှာဆေးရုံလာပါဆိုတဲ့ဟာဘလို့မှအဆင်မပြေရ
ကျမရင်းနဲ့အကစားဝန်ကြီးဌာနကကိုဗစ် -19 ရောဂါကူးစက်ခံရတဲ့နှုံးနေမြင့်ကျလာတဲ့ဧပြီလကစပြီးပုံမှန်ကာကွယ်ဆေးကြိုက်ကြွေချိုးနယ်နဲ့အစီအစဉ်ကိုရည်နာထားခဲ့ပါတယ်။အဲ့ဒီနောက်အချိန်တစ်လခွဲကျော်အကြာမေလ18ရက်နေ့ကမှအစိုးရစီရင်နေမှာပြန်ချိုးပေးနေရပါ။ဗမျိုးဝမကလိုင်းတရားဆက်မှုဆောင်ရက်ကွက်မှာနေထိုင်သူပါသူကပုံမှန်တော့သူ့ရဲ့အငယ်ဆုံးသားလေးကိုအစိုးရကျန်းမာရေးဌာနထဲမှာချိုးပေးနေကြဖြစ်ပြီးအခုလည်းအသက်၄လပြည့်ရောမဲ့သားလေးကိုဆေးထိုးပေးဖို့ပြင်ဆင်နေရပါ။အ
ေးဟိုမှာဆိုလူပေါင်းစုံနဲ့လေကိုလည်းဘာဖြစ်လို့ဖြစ်မှန်းသိသူလည်းဘာဖြစ်လို့ဖြစ်မှန်းမသိအဲ့လိုမပြောတဲ့တန်ရားရှင်နေရတယ်။သူကလည်းအဲ့လည်းစိတ်ကြည့်ကြတာပေါ့ကိုသားသမီးလည်းကိုစိတ်မချအဲ့လိုဖြစ်တာ။
အစိုးရကအခမ်းအနချိုးပေးနေတဲ့ကာကွယ်ဆေးဟာပိုလီယိုဝက်သက်နဲ့ဝမ်ယောဂအပါအဝင်ယောဂ12မျိုးကိုကာကွယ်ပေးရဖြစ်ပြီးမွေးမြူပြီးချင်းကနေအသက်တစ်နှစ်ခွဲအထိတမတ်လာလိုက်ချိုးနှံပေးနေရပါ COVID-19 ဖြစ်ခင်ကာလတွေတုန်းကတော့ဆေးရုံတွေမှာလာစန်းတည့်ရနေ၊ရှည်ရနေနဲ့အပတ်စဉ်ကြာတာပေးနေတိုင်းချိုးပေးခဲ့ရပါအခုတော့လူစုလူဝေးမဖြစ်ဖို့အတွက်ရုံးပွင့်ရ9ရက်လုံးမှာမနက်9နာရီကနေညနေ4နာရီအထိအချိန်တိုးမြင့်ထားပြီးတော့နှစ်ပတ်ဆက်တိုက်မေလ29ရက်နေ့ထိချိုးနှံပေးခဲ့ပါတယ်စီယုံနေမှာဂျွန်လာကစားပြီးပုံမှန်ချိုးပေးနေကြရက်တွေမှာတရက်ကိုကလေး90ပဲချိုးပေးဖို့လဲကျမရင်နဲ့အခစားဝန်ကြီးဌာနကတတ်မှတ်လိုက်ပါတယ်။ယောဂကုသတာတွေမဖြစ်အောင်ကာကွယ်ရေးအတွက်ကြိုးပမ်းစီစဉ်ထားပြီးရဲ့ချွေးပြူတာပြည်သူစီယုံကစီယုံအောင်ဒေါက်တာမြင့်မြတ်နေကအ
မားတို့ပြည်သူစီယုံမှာကြတော့အစီအဝေးကျမမှာပေါ့နော်။အစီအဝေးကျမအစီအဝေးကျမကျမအမားတို့ကလည်းပြောရမယ်သူတို့၆ဆိုင်းရနေရလှုပ်ထားတယ်ပေါ့နော်။လှုပ်ထားပြီးတော့သူတို့ကိုကလေးမျိုးကိုစနစ်တကျဆက်ရင်းပေးခိုင်းတယ်ပေါ့နော်။ဒီဒီကနေတော့အမရဆရာဆရာစီတပုတ်စီပါနော်ဆရာစီကိုဆရာစီတပုတ်စီရဲ့ဝင်ပြီးတော့ဆရာဖြစ်ပြီးတော့ဆရာမဥပမာလူဘာမတမီးရဲ့တရားလုံးကိုအဲ့ဒီထိုးကိုဆရာမပျောက်ပဲခါတယ်ဆရာမကလည်းစစ်စီမျက်နှာကပါမယ်ဘာတူတဲ့မတ်ပါမယ်ပြီးတော့ခလေးတယောက်ထိုးပြီးတော့ထိုးပြီးတိုင်းဆရာမလက်စစ်မှတ်ထိုးရပါတော့နော်စက်တ်ထိုးလို့မရဘူးပေါ့နော်အဲ့လိုမျိုးလေးဆရာမကတော့လုပ်ထားတယ်ဒီကစရင်တဲ့နေရာမှာကြတော့ကျမကြီးကြီးကျက်မှစ်တယ်ပေါ့သူ့ကိုစရင်ပြဖို့တဲ့လက်ခံလိုက်ရတယ်ပေါ့နော်ဆယ်ရောက်စုဆယ်ရောက်ပေါ့နော်လက်ခံပြီးမှအမပုံတို့ချက်ချက်ပြီးတော့လုပ်ပြရပေါ့နော်ဆွေးထုတ်ပြီးလို့ရှိရင်မတို့ကမာရီဘက်ဆောင်းလိုက်မယ်6ပေကွာမှာမာရီဘက်ဆောင်းလိုက်ရတယ်ပေါ့
ကလေးမိခင်တယောက်ကတော့ကာကွယ်ဆေးသုံးချိုးခင်ကစိုးရိမ်မှုတွေရှိနေပေမဲ့လည်းတကယ်သွားရတဲ့အချိန်မှာစိုးရိမ်တာတွေအကုန်ပျောက်သွားခဲ့ပါတယ်သူကတာဝန်မျိုးနဲ့မှနေတဲ့မက်ခင်ပြပြပါသူရဲ့သားလေးက3လရှိပါပြီ။3လပြည့်ရဲ့အချိန်မှာအစိုးရကကာကွယ်ဆေးချိုးတာရည်နာထားတဲ့အတွက်ပြန်ချိုးပေးနေရတိတိချင်းရန်ကုန်ကလေးစည်ုံကြီးမှာဆင်းရင်ပေးခဲ့ပါတယ်
။အမအနေနဲ့ဆိုရင်တော့အဲ့ရက်ကအမထင်ထားတာထက်ကမှဟိုအဆင်ပြေတယ်ပေါ့နော်။ဟိုလူကလည်းမတိုးဘူး။အေးဟိုပထမကိုဗစ်နဲ့ဖြစ်ချင်းတော့ကဟိုစီစီထိုးတော့တော့လူတအားများတယ်အမဟိုဘုံမီးမီးဆေးရောမှာထိုးတော့တယ်အဲ့တော့တော့အဲ့လိုမျိုးပဲအမအထင်ထားတာဒါပေမဲ့အဲ့ရက်ကထိုးတော့ဟိုအမထိုးရဲ့ရက်မှာလူနေတာလည်းဖြစ်နေတယ်မြန်မာလေးဟို5ယောက်ပဲရှိတယ်ပေါ့နော်သူတို့ကလည်းခုံနေတယ်ချထားပေးတယ်ပြီးတော့ဟိုစီးရင်တွင်းတဲ့အချိန်မှာလည်းသူတို့မှဟိုစီစီဟာတွေ့ရတယ်ပေါ့နော်
ရှင်ုံကလေးဆေးရုံကြီးလိုပဲရွှေပြည်သာဆေးရုံမှာလည်းတရက်ကိုဆေးလာထွေသူ90မပြည့်ပါဘူး။၃ရက်မြောက်နေ့အထိကလေးအယောက်60ပဲရှိသေးတယ်လို့ကြောင်ကြောင်မြင့်မြတ်နေကပြောပါရယ်။အဲ့ဒီအချိန်ထိတချို့ပြည်သူတွေဟာကာဝယ်ဆေးထိုးခန်းတွေမှာယောဂကာကွယ်ရေးအကြောင်းကြိုးတင်ပြင်ဆင်ထားတာတွေကိုမသိကြသေးပါဘူး
။ရ ဒီလိုပဲပါဝင်လာဘူးတို့ဘလို့ဘေကင်းအောင်စီမံထားပါတယ်မိဘအနေနဲ့လာထိုးသင့်ပါတယ်ဆိုရဟာမျိုးတို့အတိပညာပေးတင်တာဒီဒီစော်တာပြေလုပ်တင်တယ်အခုကျတော့ပေါ့နော်တို့သတင်းထုတ်ပြန်တာရှိပြီမဲ့ဟိုတကယ်ကျတော့လေဒိန်းထုတ်ပြန်တယ်ဆိုတော့အမားတို့ကျတော့ဒီရှင်ပြည်သားတို့ဘာလို့မနေရကွာအမားတို့ကမလဲလို့လက်စားအများကြီးညားတယ်တလေးလည်းညားတယ်အဲ့ခါကျတော့ဒီခုတက်တင်းကြီးစောင့်ကြည့်ရတို့ဆိုတော့ Facebook ကြီးတုံးမှဒီတရေကိုတည်ရလို့ဆိုတာကလေစိတ်အလိုမရှိဘူးအဲ့တော့ဒီဓာိုင်းမှုစိတ်မှုတွေရတဲ့ချင်းတို့လုံထားတဲ့အခြေအနေနဲ့ဒီလိုစိတ်ထိုးစင်ပါတယ်ဆိုတဲ့ဟာမျိုးစိတ်ထိုးလို့ရနေပါလို့ဆိုလိုမျိုးပြန်ကြောတာကတော့ပိုကောင်းမယ်လို့အမှားတော့မြင်ညာပဲ
သူကရွှေပြည်သားမျိုးနယ်ကမဟန်နေပါမြန်မာနိုင်ငံမှာကာကွယ်ဆေးလွှမ်းခြုံနိုင်မှုရာခိုင်နှုန်းဟာ80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းမှာရှိနေပြီးတော့100ရာခိုင်နှုန်းကနေ20ရာခိုင်နှုန်းကတော့ကာကွယ်ဆေးမရရှိကြပါဘူးဒီလိုကာကွယ်ဆေးချိုးပေးရရက်ပြီးပြန်ဆောက်ရတဲ့အချိန်မှာဘရင်အချက်လက်ရရှိရာအားနည်းပြီးတော့ကာကွယ်ဆေးရရှိသူကလေးတွေနည်းလာနိုင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမျိုးသားအဆင့်ကာကွယ်ဆေးချိုးစီမံချက်ရဲ့အကြံပေးလည်းဖြစ်တဲ့ကလေးတူကုဆရာဝန်ကြီးပမခဒါတာဆောင်းဝင်းက
မြမလင်းတင်းစာထဲမှာလည်းပါတယ်နိုင်ငံတော်ပိုင်းချပင်းစာတွေမှာပါမယ်နော်ဆိုတော့အဲ့ဒါဒီကောင်သူချက်ကာကွယ်ဆေးလုပ်ငန်းရဲ့ Facebook page မှာလည်းရေးထားတယ်နော်ပြီးတော့နောက်ထပ်ဒီ review လို့ပါတယ်ကြော်ညာပြီးသားပါအဲ့ဒါတွေကိုသူကဘယ်လိုမစားလိုက်လဲဒါပေမဲ့အများစုကတော့သူချက်ကလုပ်ခြင်းနဲ့ဆက်လက်ပြီးတော့သူတို့တိတိမီလန်းနေအကုန်လုံးပဲလဲဒါကိုကြော်ညာပေးပါလိမ့်မယ်
မေလာတတိယပတ်နဲ့နောက်ဆုံးပတ်မှာကာကွယ်ဆေးမထိုးလိုက်ရတဲ့ကလေးတွေအတွက်ဒေသနာမိခင်ကလေးကျေးလက်ကျမကြီးဌာနနဲ့ဌာနခွေမှာပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေပြန်စနိုင်ပြီဖြစ်ပါတယ်။ဆေးရုံတွေမှာကာကွယ်ဆေးပြန်ထိုးပေးနေရကိုရက်ွက်တည်တဲ့လိုက်ကျညာတာမရှိခဲ့ပေမဲ့အခုဆေးထိုးစုရဲတွေမှာထိုးနှံတက်ကြွေးမှနေပတ်သက်ပြီးမေလာနောက်ဆုံးပတ်အတွင်းလိုက်လံကျင်းပတာတွေရှိပါတယ်လူစုလူဝေမဖြစ်ဖို့အတွက်ဆေးကန်းနဲ့ဆေးတိုးစုရတဲ့ကတနေ့ကိုခလင်း90ပဲချိုးပေးမှာမို့စည်ရင်းချုပ်တင်ပေးဖို့ဖုန်းနံပါတ်နဲ့အသိပေးတာတွေရှိလာပါတယ်။ဒေါက်တာစောဝင်းကတော့မိဘတိုင်းသူတို့ကလေးတွေကိုကာကွယ်ဆေးလာထိုးပေးဖို့မျှော်လင့်နေပါတယ်
။ကျွန်တော်နိုင်ငံမှာကာကွယ်ဆေးဘလောက်ထိုးပေးနေနေမထိုးပြတဲ့လူတွေရှိနေပါတယ်။နော်အဲ့ဒါတွေကတော့ဥပမာဆိုတော့ဒီသွားလာရေးခက်ခဲတဲ့ဒေသတွေနောက်ဖြစ်ဖြစ်တဲ့နေစစ်ဘေးရှောင်တာဖြစ်တာတို့နော်အဲ့တော့ဘာလဲဆိုလို့ရှိရင်မြို့မှာနေပြီးတော့လည်းဘယ်မှမစည်ရင်မပေါ့ဘူးနော်ဥမာကျူးကျော်လို့ကျူးကျော်လို့ဖြစ်တဲ့လူတွေပေါ့အဲ့ဒါတွေအကုန်လုံးတွေ့ဒီကျွန်တော်တို့ကအင်မတန်ဟိုရင်လေးပါနော်အဲ့ဒါတွေကကျွန်တော်တို့အဲ့လိုလူတွေကိုဘာလို့အသွမ်းချုံမိအောင်ထိုးပေးဖို့ဒီကျွန်တော်တို့ဥတည်ရတဲ့အချက်ဖြစ်ပါတယ်ပုံအနေနဲ့ဒီအိမ်မှာနေရလိုက်စားမရှိဘူးတကောင်ချင်းမဟုတ်ဘူးဒီမှာမရှိဘူးလို့ခင်ဗျားမရှိပါဘူးဘယ်ကလေးကကာဝယ်လေးထိုးခြင်းအဲကာဝယ်လေးထိုးရမယ့်ဌာနတွေသွားပါနော်ထိုးပေးပါလိမ့်မယ်
ဂျုံလာမှာရက်ခွက်ဆေးထိုးစုရဲ့ဒီမှာကာကွယ်ဆေးလာထိုးမဲ့ကလေးဦးရေဟာဧပြီလနဲ့မေလမှာမထိုးလိုက်ရတဲ့ကလေးတွေပါပေါင်းလိုက်ရင်ပုံမှန်ချက်30လောက်များနေနိုင်ပါတယ်။ဒါကြောင့်ကာကွယ်ဆေးထိုးစုရဲ့ကိုသွားမဲ့သူတွေအတွက်မခင်ပြည့်ပြည့်ကအခုလိုအကြံပေးထားပါတယ်
။ဆေးထိုးမဲ့ဆိုရင်ကြိုပြီးတော့ဘုကင်းသွားလို့ဟိုကြိုပြီးတော့အရင်တယောက်ကအရင်သွားပြီးတော့ဆေးုံသွားပြီးတော့ပြင်သွားမှာဖြစ်တယ်။အမားတို့ကတော့ပါမတရက်သွားတော့ပါပါနဲ့အမပါလိုက်သွားတယ်ပထမတည့်ရက်မှာလေလိုက်တော့မထိုးရဘူးအဲ့ရက်မှာမထိုးရမနဲ့အပြန်လိုက်ရတော့ဟိုခလေးလက်ပင်လာတာပေါ့နော်ဟိုလူကြီးတယောက်နေပြီးတော့တွားပြီးတော့မှအင်းတွားဆုံလာတာကတော့ဟိုကောင်းတယ်ပေါ့
ကာကွယ်ဆေးမရလိုက်ဘူးဆိုရင်ခလေးတွေမှာအပြင်းချန်တာမကျန်းဖြစ်တာနဲ့အသက်သေဆုံးတဲ့အထိအန္တရာယ်ရှိနိုင်ပါတယ်ဘာမခထတာသောဝင်းကတော့စနေတကြားကာကွယ်မယ်ဆိုရင် COVID-19 ကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်ကကာကွယ်ဆေးမရလိုက်လို့ဖြစ်လာနိုင်တဲ့အန္တရာယ်ချက်အတော်လေးနည်းရလို့သုံးသပ်ချပါတယ
်ကာကွယ်ဆေးရော COVID-19 ရောအတူတူတော့အန္တရာယ်ရှိတာပဲအဲဒါပေမဲ့ကျွန်တော်တို့နိုင်ငံမှာဒီလောက်အများကြီးဖြစ်နေတာလည်းမဟုတ်ဘူးဖြစ်တဲ့လူနာတိုင်းကိုလည်းကောင်းကောင်းလိုက်ပြီးတော့ရှာလို့ရတယ်ပေါ့နော်အဆက်ဆက်ကိုရှာလို့ရသေးရင်တော့ community transmission လို့ခေါ်တဲ့လူလူတိုင်းကူးစက်မှုတော့ရှိသေးဘူးလို့ယူဆတယ်။ဒါကြောင့်လည်းကျွန်တော်တို့ဒီလုပ်ငန်းလေးကိုပြန်စတာပါ။အဲတော့ဆိုလိုတာဒီပြင်ယောဂလေးအတွက်လည်းကာကွယ်ဆေးတွေအချိန်ကြီးရဖို့အရေးကြီးပါတယ်။ဒါကြောင့်မို့ဒီသင်တော်တဲ့ဒီကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်းဗတ်စပီကာလိုက်တာပြီးတော့ပြင်ဆင်ဖို့ကာကွယ်ဆေးအကာအကွယ်ယူစင်တာယူပြီးသွားထုတ်ပါ။ဦးဆက်ဖို့လာလာကအင်မတန်နေပါတယ်နော်။အကျိုးရှိနိုင်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒို့အတန်သတင်းထောက်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ထို့အပြင်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ View American တံမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့ဒရိုက်လီလိုင်းအစီအစဉ်စာတင်ဆက်ပေးသွားမယ်။စီးနေဆွေးနွေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်တော်စုမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေရဲ့နောက်ကွယ်မှာအကြောင်းရင်းတွေဘာတွေရှိနေသလဲပြဿနာကိုဖြေရှင်းတဲ့နေရာမှာအစိုးရရဲ့ကိုက်တွယ်ပုံတွေဟာနီးမှန်လက်မှန်ဖြစ်ရလားသင်ခန်းစာယူစရာဘာတွေများကျန်ရစ်ခဲ့ပါသလဲဆိုတာတွေကို VOA မြန်မာပိုင်းအကြီးအကဲအေဒီတာဦးကျော်စန်းသားနိုင်ငံရေးအခက်ခဲဒေါက်တာတင့်ဆူတို့နဲ့စီရင်ညဆွေးနွေးခန်းစီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာပါခင်ဗျာဒီနေ့ဆွေးနွေးကြမှာတော့အမေရိကန်ပြည်တော်စုမှာဆန္ဒပြပွဲတွေဖြစ်နေရတဲ့အကြောင်းရင်းအနေနဲ့ပြဿနာကိုအစိုးရရဲ့ဒီဖြစ်ရှင်းပုံဖြစ်ရှင်းနည်းနဲ့ပတ်သက်လို့ဝေဖန်စရာဖြစ်နေရတဲ့ကိစ္စတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်နဲ့အတူဆွေးနွေးသွားဖို့ဒီကိစ္စတွေကိုအနီးကစောင့်ကြည့်ခဲ့ခန့်နေပြီးတော့ VOA မြန်မာပိုင်းအစီအစဉ်တွေမှာတင်ပြပေးနေတဲ့အကြီးအကဲအေဒီတာဦးကျော်စန်းသားအမေရိကန်ခြေဆိုင်နိုင်ငံရေးအခက်အခဲဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်ဆရာဦးကျော်စန်းသားဆရာဦးတင့်ဆွေမင်္ဂလာပါခင်ဗျာ
โอเคครับมีครับ
มาบ้างก่อนโอเคสรุปอะยินซ้องจนซ้นด้วยสิญนะก็ดีพี่เนี่ยเนี่ยปะทะแต่ดีนอกกันอาจารย์พี่อ่ะในเคสอะไรปะเนาะสรุปดีเย็ดแต่พวกอ่ะดีพั้นเนี่ยเฉยมาดีลูเมนิวตาจอร์จฟรายด์ดีเตซ้องเนี่ยพี่อ่ะก็นี่สะไล่ดิสนับปะวะเลยอ่ะโหอกุส่วนตะเรงตะบัดจ่อราณีปะเลยสรุปดีเย็ดแต่พวกอ่ะพั้นเนี่ยเฉยมาดีแลนด์มานอกเปลี่ยนเลติกคันดาฟลายเลเวลโหดีเย้ยาชิเดียวกว่า10မိနစ်ကြာကြာဒီဒုနဲ့ထောက်တာနေပြီးတော့နောက်ဆုံးဒီတည်သွားတဲ့ဖြစ်ရတဲ့ပတ်သက်လို့ဗီယူနဲ့တကွမြင်တဲ့လူတွေကမခံမြဲနိုင်ဖြစ်ပြီးတော့ဆန္ဒပြခဲ့ကြတဲ့ကိစ္စတော့လက်တလုံးအကြောင်းရင်းလို့ဆိုရမှာပေါ့ဒါပေမဲ့တကယ်တော့ဒီလိုမကျေနပ်စရာဖြစ်ရတဲ့အကြောင်းရင်းတွေကအရင်ကလေးကလည်းရှိနေလို့ပောက်ကွဲလာတာလည်းပါပါတယ်ဆိုတော့ဒီအမေရိကန်လိုဒီမိုကရေစီစနစ်ထွန်းကားတဲ့နောက်ဖွံ့ဖြိုးတိုးတက်မှုတွေမှာလည်းထိတ်ဆုံးမှရှိနေပါတယ်ဆိုတော့တိုက်ပြည်မျိုးမှာဒီလိုအယူဆအကြီးတန်းတဲ့ဖြစ်ရမျိုးတွေဖြစ်ရတာကအဓိကဘလို့နောက်ခံအကြောင်းရင်းတွေရှိနေတယ်လို့များနားလည်ထားတယ်ဆရာဦးကျော်စံသာ
ဟုတ်ပါတယ်တော်တော်ကျော်လေး George Floyd လောလောဆယ်ပြည်စုံရဲကိစ္စကတော့ဟာလက်တော်အကြောင်းကြီးပေါ့ဗျာ Community Cause ပေါ့နောက်ခံအကြောင်းကြီးကိုကြည့်မယ်ဆိုရင်တော့နည်းနည်းဆင်ဆင်တရားလေးရရှိပါတယ်ဒါပေမဲ့နောက်ခံအကြောင်းကြီးရဲ့အနှိမ့်ချုပ်ကပါလဲဆိုတော့ American ပြည်အောင်စုမှာလူမျိုးရေးခွဲခြားမှုအသားယံခွဲခြားမှုကတရားဥပဒေအရမရှိပါဘူးအဲ့လိုပြောလို့ရပါဘူးဒါရရှိတယ်ဆို Rules အရာအဲ့ရကိုအကောင့်တွေပေါ်လုပ်ပုံကင်ကုန်လုံးကြီးကင်ကြီးမှာပြောရပါတယ်ဒါဟာအဓိကအခြေခံအကြောင်းဖြစ်ပါတယ်ဘိုးလုံးတွေကကျွန်းစနစ်ကစဉ်းစားလာတော့အမေရိကန်ပြည်ထောင်စုဖြစ်ထွန်းမယ်ဆိုလို့ရှိရင်အာဖရိကကကျွန်းမျိုးသူရဲ့စကြဝဠာကိုခိုင်ဖို့ပေါ်လာကြရတယ်ဒီချိန်ကတော့ပြည်ထောင်စုကဆင်းစီတယ်အဲ့လိုကျွန်းစနစ်ကြီးအနေနဲ့ကျွန်းစနစ်ကနောက်ပိုင်းမှာလုံးဝဖြစ်သိနေပြီဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာလည်းဒီလိုအသားယံဖွဲ့ကြမှုလူတန်းသူပြင်းပြဖို့ဆိုရင်တိုက်ပွဲပေါင်းများများစွာဖြစ်ပြီးတော့တန်းသူပြင်းပြခဲ့ပါတယ်။နောက်ဆုံးပြင်းထန်လို့ဖြစ်ရဆိုရင်ဒေါက်တာမာတင်လူသာကင်းရဲ့တူဘာမှုနဲ့သူကွယ်လွန်သွားပြီးတဲ့နောက်မှာပုံပြီးတော့ဒီဟာကိုဥပဒေအရသာနာညီမျှမှုဆောင်လုပ်လာကြပါတယ်။ဒါပေမဲ့အဲ့ဒီဥပဒေကိုအကောင့်ထဲခေါ်တဲ့ law enforcement တရားရှိပါဥပဒေအကောင့်ထဲခေါ်တဲ့ရဲလို့ပါလို့အဲ့ဒီလူရဲ့ကင်ကြွယ်ကုန်ကင်ကြွယ်မီးကွယ်လဲပါတယ်။အဲ့ဒါအဓိကအကြောင်းရင်းဖြစ်ပါတယ်။ဆိုတော့အဖြစ်ချုပ်ပြရရင်နော်ဒီကဥပဒေအရာတော့ဒီစာညမှုစီရင်မဲ့လေအဲ့ဒီဥပဒေကိုတောင်းထားတဲ့ rules တွေမှာပွဲနေရဲ့ရဲတချို့ရဲ့လူကိုင်ဘူးအဲ့ဒီကြောင့်ဒီချရတယ်လို့ကျန်းမြင့်ပြောလို့ရပါတယ်
โอเคဆိုတော့ဆရာဦးတက်ဆွေမြင်လဲဆွေးနွေးပါဦးခင်ဗျာဒီအမေရိကန်မှာလာမကအခုဆိုရင်ဒီပြည်ပနိုင်ငံတွေအထိမှာပါဒီပြန်ခဲ့တဲ့ဒီဆန္ဒပြပွဲတွေဖြစ်ရတာဘလို့နောက်ကန်အကြောင်းရင်းတွေများအဓိကရှိနေလို့လဲဆရာ
โอเคခင်ဗျာအခုဗိုင်းနပ်ပြည်တော်စုကိုချီးပြုပြီးစတင်ခဲ့တဲ့ဒီဆန္ဒပြမှုတွေဟာအခြေခံကတော့ခုနဆရာဦးကျော်သားဆန္ဒဆွေးနွေးသွားတယ်လို့ပေါ့နော်ကျွန်တော်တို့ဒီနေနိုင်တဲ့လူသဘောဝါမှာတိုးတက်ပြောင်းလဲမှုတွေဘလောက်ရှိရှိအခြေခံတဲ့လူတွေရဲ့အတ္တစိတ်ကိုဟာကိုမျိုးကိုဘာသာကိုလူရဲ့သဘောကတော့ဘယ်တော့မှဟောက်မှာပေါ့အဲ့တော့ကျွန်တော်တို့စိတ်ရှိနေတယ်စိတ်ရဲ့ခါမှာသူချသူဒီကံဒီပြီးတော့ဥဒေပြုမှုတွေဒီကျွန်တော်တို့ဆောင်ရွက်ကြအောင်ပေါ့ဆက်ဆောင်ရွက်ကြအောင်ပါအခုထိတ်ဆုံးရောက်နေတဲ့နိုင်ငံတော်ကဒီလောက်စိုးတိုးပေါ်ပါဖြစ်နေတော့ကျွန်တော်တို့လောက်ချည်အများကြီးရှိတယ်ဆိုတာကိုပြတာပေါ့မြန်မာပြည်အောင်စုကရဲတပ်ဖွဲ့လုပ်ပုံကင်ပုံ ဒီကျွန်တော်နိုင်ငံနဲ့တော့တော့မတူဘူးပေါ့နော်တခြားနိုင်ငံတွေတူမယ်မချင်းခွင့်ရကျွန်တော်သိတော့အိန္ဒိယနဲ့လည်းမတူဘူးခင်ဗျအဲ့တော့ဒီမှာကသူတို့ကသူတို့ကိုသူအကောင့်အကောင့်ဝင်ယူဖို့ကတည်ပြီးတော့ပုံကိုကြည့်တာအပြည့်ဝနော်သူတို့ဘက်ကသူတို့ကတော့အဲတပ်ဖွဲ့ကြီးပေါ့အမေရိကန်ပြောင်းစုပါအဲ့ဒါတစ်ချက်နောက်ဒုတိယတစ်ချက်ကတော့အပိုင်းအောင်ခွဲခြားရေးလို့ပြောရမယ်ဒီအမေအာဖရိကနွေဗာအမေရိကန်ဒီမျိုးဒီကုတက်နေတဲ့သမတ်တော်ဆက်ဆံကြောင့်ပူဆိုးတယ်လို့ပြောရင်တော့ညင်းလို့ကိုမရနိုင်ဘူးခင်ဗျာဒါသူသမတ်မတက်ခင်ကသမတ်ဘုရားနဲ့အဲ့လေးနဲ့အတွက်မှာရဆောင်ရွက်တာကြီးတယ်သူနဲ့အများကအကုန်တော့မဟုတ်ဘူးနော်အများစုကဒီသမတ်ရဲ့ဆောင်ရွက်မှုသမတ်ရဲ့ရည်ရည်ကူကူတော်တော်လေးသဘောမကျကြဘူး
အခုဆိုလို့ရှိရင်ဆန္ဒပြပွဲဖြစ်နေတာဟိုသတင်းတစ်ပတ်ကျော်လာတဲ့အထိအချိန်ကြီးလည်းမလျော့သေးပါဘူးဆိုတော့ဒီလူမဲမျိုးသားတည်ဆုံတဲ့ဖြစ်ရမှာအဓိကတာဝန်ရှိတယ်ဆိုပြီးဆွဆွထားတဲ့ရဲရဲရှိပေါ်ဆွထားတဲ့အမှုတွေဒီတစ်ပတ်ထဲမှာပဲအဆင့်တိုးလိုက်တာရှိပါတယ်နောက်ပြီးအခင်းဖြစ်တဲ့အချိန်မှာရှိနေတဲ့ဒီကျန်တဲ့ရဲတပ်ဖွဲ့ဝင်၃ယောက်ကိုလည်းအားပေးကူညီမှုတွေနဲ့ဖက်စီရေးယူတာရှိပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲဆန္ဒပြပွဲကြီးကတော့ရော့မသွားသေးပါဘူးဆိုတော့ဘာကြောင့်လဲဆရာဦးကျော်စံသာဆွေးနွေးပါဦးခင်ဗျာသူတို့ဒီဆန္ဒပြတဲ့သူတွေဘက်ကဘာလို့လူလားနေလို့စက်ပြီးတောင်းဆိုနေရလို့နားလည်ရလဲခင်ဗျာ
ဆိုတော့ပြောရရင်အဲဒီခြေကပဟမ်ရုပ်ရည်ရည်ညာဤတရားဥပဒေရတန်နာညမှုစီမံလေလူပုံကိုင်မပေါ်ဟဲဆိုတာနဲ့ပတ်သက်နေပါတယ်အဲဒီကိစ္စကိုသူတို့ကပြင်ဆင်ခြင်းလားဒီကဘာရေးကွာဟာနေလဲဆိုတော့ဥမာအရှင်ရဲတွေဟာဒီကိစ္စတွေမကပါဘူးအာဒီစင်ကြီးဘုံမှာနေတဲ့လူမဲရက်ွက်ကြီးတချို့ကိစ္စတွေကိုရဲတွေအသက်ကြီးမဆိုင်ဘူးဒါပေမဲ့လူကြီးရက်ွက်တွေဆိုရင်တော့ပူပြီးယူဆိုင်တယ်ဆိုအဲ့လိုနှိုင်းရှင်မှုတွေတွေ့ရပါတယ်နောက်ပြီးတော့လူမဲတွေဟာပညာရေးသူတို့ရက်ွက်ကြီးရဲ့ပညာရေးအခြေအနေကြောင့်အဆင်သင့်ဟာလည်းပဲလူကြီးတွေအများစုနေထိုင်တဲ့ရက်ွက်ရဲ့ပညာရေးကြောင့်အဆင်သင့်တယ်မတူဘူးဟိုဒီသူရဲ့ကျမရေးစမ်းဆောက်မှုလည်းကွာဟာမှုရှိတယ်နောက်ပြီးတော့ဒီအခုလိုကတ်ဆူဘေးစိုးတွေဆိုက်လာရပေါ့အခုကြုံရတဲ့ကိုရိုနာဗိုင်းရပ်စ်ကနာလို့ကိစ္စမျိုးဖြစ်လာရင်အဲဒီကိစ္စကိုပြန်ပူပြီးခံရတဲ့မိုးဗော်နယ်တွေဖြစ်တဲ့လူကတော့ဒီမဲတွေဖြစ်နေပါများသောအဖြစ်ဆိုတော့ဒီကိစ္စတွေဟာအခုဒီအမှုကိစ္စတစ်ခုရဲ့ပြီးသွားရင်လည်းပြတ်တယ်ပေါ့မှမဟုတ်ပါဘူးဒီဟာကိုသူကကျောင်းဘာဖြစ်ဖြစ်နေအောင်သူတို့ဆက်လက်ပြီးတော့တောင်းဆိုကြတာဖြစ်ပါတယ်ကျွန်တော်ကတော့အပြင်းအဲ့လိုနားလည်ပါတယ်ဆိုတော့ဒါဟာအဲ့ဒီကိစ္စကိုပြုပြင်ဖို့ခိဆိုရတာကဒီလိုတောင်းဝင်ပြလို့ဆောင်တဲ့တိုင်းတာရှိသူတို့ဆက်ပြီးတော့ဒီထောက်ကိုလုပ်နေကြလိမ့်မယ်လို့ကျွန်တော်ယူ
ဆ။ Okay ဆိုတော့ဒါနဲ့တစ်လက်စားတဲ့ဆရာဦးကျော်စံတော်ဆွေးနွေးစေချင်တာတော့အစိုးရရဲ့တုံ့ပြန်မှုအပိုင်းပေါ့နော်ဒီဆန္ဒပြပွဲနေတဲ့သူဟိုလူရဲ့ဖြစ်စီတဲ့ဖြစ်ရတယ်လဲတွဲပါလာတာတွေ့ပါတယ်ဒီနေရာမှာဒီအာဏာရှင်တွေဘက်ကတရားဥပဒေစိုးမိုးရေးအတွက်ဆိုပြီးဒီညမထွက်ရမိတ်နေထုတ်တာတွေရှိရဲ့နောက်အရင်တက်တွေကိုအေးပေါ်ခေါ်တာတွေရှိရဲ့ဒီသမတ်ထရန့်ကူလာလည်းဒီပြည်နယ်အုပ်ချုပ်ရေးမှုတွေကင်တွယ်တာတွေပြောင်းလဲနေမနိုင်စစ်တပ်တောင်လွတ်ပြီးတော့နှိမ်နှင်းမယ်ဆိုပြီးသတိပေးတာမျိုးတွေလည်းရှိပါတယ်ဒါပေမဲ့ဒီလိုငြင်းငြင်းချင်းချင်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းတာမျိုးတွေဟိုဒီအုပ်ချုပ်ရေးမှုတွေအပါအဝင်ဒီလက်မခံကြတဲ့အတန်တွေလည်းထွက်လာပါတယ်ဆိုတော့ဒီအစိုးရရဲ့ကင်တွယ်ပုံတွေကလက်တွေ့မှာအခုတွေ့ရတဲ့လောက်ထိရောအောင်မြင်မှုရှိရလားဆရာဦးကျော်စံသာဘယ်လိုသုံးသပ်လို့ရလဲခင်ဗျာ
ဘုလိုလိုနဲ့မှာဒီကြကီလေမသွားသေးဘူးဆိုတာကိုကြည်ရနဲ့ကိုထိုက်တာအစိုးရရဲ့ကိုင်တွယ်မှုကဒီတက္ကနာဇင်းနဲ့ကိုချစ်ချင်တဲ့နေရာမှာလည်းပဲအောင်မြင်ချက်မှုမရှိဘူးလို့ဒီလက်တော်အကြောင်းမျိုးကိုကိုင်တွယ်တဲ့နေရာမှာလည်းအောင်မြင်ချက်မှုမရှိဘူးလို့ဆိုတာပေါ်နေသင်ချမ်းပြပါတယ်။ဘာကြောင့်လဲဆိုတော့ဒီကအင်းကြီးကဒီတိုင်းဒီမှာကသမ္မတတယောက်တည်းအနာရှင်နိုင်ငံနေမှာလို့လွတ်လိုက်ဆိုပြီးတော့အင်းကြီးရောင်းဆောင်တယောက်တည်းအမေတီတာကိုသူလိုက်လုပ်ကြတာမဟုတ်ပါဘူး။ဒီနေရာမှာဒီနေရာရဲ့အဲဥပဒေရှိရဲ့ဒီနယ်အုပ်ချုပ်ရေးမှာလည်းပါတီချင်းဒီမှာဒီမှာဆီဆန္ဒသူဒေသတွင်းယူဆနဲ့ဟိုအစိုးရရဲ့ယူဆနဲ့ကွယ်လွှဲမှုတွေရှိရဲ့ဆိုတော့ဒီကိစ္စတွေမှာလည်းပဲဒါတွေလည်းပဲတသိကူတာအပြင်ပါဝင်ပတ်သက်နေပါတယ်ဆိုတော့အဲ့ဒီသမားရဲ့ကင်ကြွယ်မှုအလေးဥစားဒီမှာလို့နဲ့ဒီတော့အဆင်းရှင်ပြောရင်လူတွေကတော့အဲ့လိုကြီးခါကြပါတယ်။ဘာကြောင့်စစ်တပ်ကိုခေါ်ပြီးတော့နှိမ်နှင်းဖို့လို့လဲစစ်တပ်ဟာဒီထက်မှာပြန်မျိုးကိုလုစီရမဟုတ်ဘူးဆိုတာကိုအဲဒီစစ်တပ်ရဲ့အကြီးအကဲတွေသမားကပွဲပြီးရုပ်ကဖြစ်တာတကယ်တော့တမတော်ရဲ့ဒီအမေရိကန်ပြည်ထောင်စုစစ်တပ်ရဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုစစ်ဘုတ်ချုပ်ပြီးတော့နားမလည်မှာမဟုတ်ပါဘူးဒါကတော့ဒီဥစည်းချုပ်ကဖြစ်နေရတယ်ဆိုတော့အဲဒီလူတွေကိုထိုင်ကချောက်ကြနေရတယ်ကပွဲဝင်ကြီးတော်တွေဘုတ်ချုပ်ကြီးတွေကအစားအမေကလက်ရှိဝင်ကြီးရလဲပြောတယ်ဆိုတော့သမားကတော့အလုံးစုံပြောတဲ့ကိစ္စလေးရှိပါရဲ့နောက်ပါသမားရဲ့လုံလုံကြီးကဆိုပြီးတော့ဒီညတော့ဆန္ဒပြနေတဲ့လူကိုအတရားအမှအကျံဖက်ပြီးတော့အက ကံဖက်တယ်ပြောမှာလေယုံရင်ကတင်းအောင်ပြီးတော့ဖြည့်စင်တာတွေလူစုလူဝေးဆင်းပြစ်တာတွေရှိတယ်ဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လူတွေအများကြီးပြောကြဖြစ်နေတာအမှန်ပါပဲဒီစားကိုမကျေနပ်ကြတာလည်းပါပါတယ်
โอเคสรุปเสี่ยวอุเต้สวยเนี่ยแล้วซวยนี่สวยมานะครับเนี่ยโหต้อมี่หลองต้อจองละกมองคัดสุดเลยบ่เลยดิสันดาปะวะนี่พอได้เฉยมาเพ็ดหม่องลงเยอะดิแล้วต้วยปาลาราก็ตีจักมาเลยอุทุษิญดิซ้อไว้สันดาปะวะนี่มาเพ็ดลุเพ็ดซีลงติตัวดิกายโยคะเนี่ยนโกว่ามาทุกข์ยอกในสีวายลงมานี่สวยเลยนักนาผิดตาดิจองออกมาเลยสรุปဒါပေမဲ့ကိုတော့ချင်းနေရအစာပိုင်းတော့မစိုးတော့ပါဘူးဒီဝါရှင်တန်ဒီစီမှာဆိုရင်ဒီမျိုးတော်ဝင်ကညမထွက်အမင်းကိုတော့မပြန်ရောက်သေးတာရှိပါတယ်ဆိုတော့ဟိုဆရာဦးတေစီဒါကဒီအင်အားပြလိုက်လို့ဒီဖြစ်မောင်းလို့ရတဲ့ရော့သွားတာလားဒါမှမဟုတ်အင်အားတော့မလိုတဲ့အခြေအနေမျိုးတွေတကယ်ပဲရှိခဲ့တယ်လို့ပြောနိုင်သလားဆရာဦးတေစီ
ဘယ်လိုပြဟိုကင်တွဲဖြည့်ရှင်းမှုလိုအပ်ခဲ့တယ်ဆိုတာကတော့ဘယ်သူမှညင်းလို့မရဘူးခင်ဗျာသမတအစားပြီးတော့နောက်တစ်ခါဒီကဘာနာတွေကြည့်ပေါ့နော်သူတို့ကင်တွဲဖြည့်ရှင်းမှုအထူးသဖြင့်တော့ရေတပ်ပေါ့နော်သူတို့လိုခဲ့လို့သူတို့ဖြစ်တာပါလူတို့ရဲ့သဘောကတော့ခဏပြောသလိုဟုတ်လားတော့ကြောင့်လက်ကမောင်းခတ်ဆိုတာကတော့ဖြစ်ဖြစ်ဖြစ်တာလည်းရှိတယ်အဲဒီနေရာမှာဟိုကျွန်တော်တို့နိုင်ငံအခြေအနေနဲ့ပြန်ပြန်ပြီးကျွန်တော်အမြင်အစဉ်လာ1988တုန်းကအာတော့ကြောင့်လက်ကမောင်းခတ်ရှိတယ်လို့ဘလားဒီအာနာပိုင်းနေရာနေပြီးတော့အဲ့လိုဖြစ်အောင်အယုံဆိုးအောင်လုပ်ခဲ့တာလေဥပမာဒီမှာရှိသို့တော့ဒီနိုင်ငံကတော့အခုဖြစ်ဖြစ်ခါအဲ့လိုပါစက်ကိုတော့ကြောင့်ဟိုဖြစ်ချင်တဲ့သူတွေနဲ့အာနာပိုင်းရဲ့အာနေမှုကြောင့်ဒီလိုရုပ်ချိုးအကြီးတန်းဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးပါဆောစောဟိုဆရာဦးကျော်စံသာထောက်ပြသွားတဲ့တစ်ချက်ကိုလည်းဆရာဦးတက်ဆွေဆွေးနွေးစေချင်ပါတယ်ခင်ဗျာဟိုဒီသမနာထရန်ဒီအင်အားသုံးဖို့ပြောတဲ့ကိစ္စရဲ့အပိုင်းနဲ့ပတ်သက်လို့ပေါ့နော်ဒီဟိုလက်ရှိကာဝေးဝင်ကြီးကဆိုရင်လည်းဒီလိုသမနာပြောတဲ့စစ်တပ်သုံးဖို့ကိစ္စကသူမထောက်ခံဘူးဆိုပြီးပြောသွားတယ်နောက်ဒီသမနာထရန်အစိုးရလက်ထက်မှာပဲကော်ဝေးဝင်ကြီးကိုတာဝန်ယူသွားတဲ့ဒီ James Mattis ဆိုရင်လေဒီအစိုးရရဲ့လုပ်ရက်ကိုပြင်းပြထန်ထန်ဝေဖန်တာရှိပါတယ်ဒီဆိုတော့ဒီအစိုးရရဲ့ဒီခေါင်းဆောင်မင်းရဲ့လုပ်ရက်တွေကိုပြောစရာရှိရင်ဒီလိုအာမနာနဲ့ပြောတဲ့အလေးထားတွေကတော့ဟိုနမူနာယူစရာလည်းကောင်းပါတယ်နောက်တစ်ချိန်ခင်းမှာပဲဒီဆရာဦးကျော်စံသာပြောထားတဲ့အထက်ကနောက်တစ်ချက်ကတော့ဒါကတော့ဒီသမရအင်အားသုံးဖို့လိုအပ်ရင်အဲဒီ1800ခုနှစ် Insurrection Act ပေါ့နော်ဆိုမှလို့ပြောရင်ဒီတောင်းကျမ်းသူနှိမ့်နေဥပဒေလိုမျိုးပေါ့ဒီလိုဥပဒေမျိုးတော့သုံးကောင်းသုံးမယ်ဆိုပြီးပြောပါတယ်ဒါပေမဲ့ဒီပြည်နယ်အစိုးရတွေဘက်ကတော့ဒါတွေကိုလက်မခံနိုင်ဘူးဆိုတဲ့သဘောထားတွေလည်းထွက်လာပါတယ်ဆိုတော့ကျွန်တော်ဒီ American မှာဒီသမရအနေနဲ့လုတ်ချင်တဲ့လို့လို့မရနိုင်တဲ့အထင်ကုတ်တွေကဘာတွေများရှိရလို့များဆရာဦးတင်ဆွေအနေနဲ့ရောနားလည်ထားလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမေရိကန်ပြည်အောင်စုရဲ့ပေါ်စီအုပ်ချုပ်ဖို့ခြေခံဥပဒေကဖက်ဒရယ်စနစ်ကိုခြေခံထားတယ်။အဲဒီတော့မဟုတ်နဲ့ဟာဒီနယ်တွေရဲ့ကွာဟမှုတွေမတူညီမှုစဉ်းစားချက်ရောလိုအပ်ချက်ရောမတူညီမှုတွေကိုထိန်းချုပ်တဲ့နေရာမှာချုံ့မွေအောင်လုပ်တဲ့စနစ်အကောင်တစ်ခုဖြစ်ပါတယ်။သို့တော်လည်းပဲလက်ရှိသမ္မတဒေါ်နယ်ထရန့်ဟာအင်တာမနှုတ်ဆောင်စည်းမှုမထိန်တဲ့သမ္မတလူမျိုးဖြစ်နေတယ်။ဘာနဲ့ရအောင်လုပ်မလဲဆိုတဲ့ဒီစီးပွားရေးသမားစဉ်းစားချက်ပေါ့။ဒါနဲ့ညာစစ်တပ်ခေါ်လိုက်တယ်ဆိုတဲ့စဉ်းစားချက်ဟာတကယ်တမ်းဆိုရင်ဘယ်လိုလုပ်တဲ့တရားရဲ့စဉ်းစားချက်ဖြစ်နေတယ်။မရရအောင်လုပ်နေတယ်ဟာเนาะ။အဲ့မှာတကယ်ထိန်းကွက်ထားတဲ့စစ်ကဥပဒေနဲ့အာဒီနယ်ဒေသဒီနယ်အလိုက်ရှိတဲ့တော့ပိုင်ကုန်ကိုကျော်ပြီးတော့သူကပြောဆိုတယ်ဖြစ်ပါတယ်။အဲ့တော့သူလုံချန်နိုင်လဲလုံလို့ရမှာတော့မဟုတ်ဘူး။သူအပြောမတတ်လို့ဟာဒေါသထွက်နေတဲ့လူဟုတ်လေ။ပြီးလူတို့ဟာပို့ပြီးတော့မှအဲဒီဖြစ်ဖြစ်နေတဲ့အပေါ်မှာအဖြစ်ဖြစ်တဲ့လူတွေဘက်ကပို့တိုက်သွားပြီးတော့ဒီသမ္မတရဲ့ကံကြိုဖြစ်ရှိမှုနေရာပြနှုတ်အဖြစ်ပြောဆိုမှုတွေကြောင့်ပို့ဆိုးသွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးကျော်စံသာခင်ဗျာဒီကိစ္စရင်းနဲ့ပတ်သက်လို့ပေါ့လေဒီဘက်ထဲမှာပဲသမ္မတဟောင်းဘရက်ကူပေါ်မှာလည်း online အနေနဲ့ swing game တစ်ခုလောက်သွားတာတွေ့ပါတယ်ဆိုတော့သူပြောသွားတဲ့အထက်မှာတော့ဒီလူလူကြားထဲမှာအပြောင်းလဲလူလာနေရတယ်နောက်ဟုတ်သူတို့ကလူငယ်တွေကြားထဲမှာအပြောင်းလဲလူလာတဲ့ဆန္ဒတွေကြီးထွားနေတယ်ဆိုတော့ပြောတော့ပါတယ်ဟိုအခုဆိုရင်လည်းအခုကျွန်တော်ဒီတိုက်ခတ်ဒီမိုကရက်တစ်ဘက်ကလည်းဒီရဲတပ်ဖွဲ့ပြုရင်ပြောင်းလဲဥပဒေရန်တရားကိုလွတ်တော်မှာတင်မယ်ဆိုပြီးပြောနေပါပြီဆိုတော့ဆရာဦးကျော်စံသာဒီလက်ရှိဆန္ဒပြလှုပ်ရှားမှုတွေနိုင်ငံရေးအခင်းကျင်းတွေကနေအနေဆုံးအဆင့်ပေါ်လေဘလို့အပြောင်းလဲတွေကိုဥတည်နိုင်တယ်လို့များအောင်ခံမမိလေခင်ဗျာအ
ဲဘရက်အိုဘားမားပြောတဲ့အချက်တွေကဒီတိုင်းကသဘောတူကြပါရဲ့ဒါသူတစ်ချင်းလူငယ်တွေကပူပြီးတော့သဘောတူတိုက်ကြလိမ့်မယ်ဖြစ်မှာလေ။အဲဒါဆိုတော့အခုဖြစ်တဲ့ကိစ္စမှာလည်းပဲလူငယ်တွေကပူပြီးတက်တက်ကြွကြွရှိပါတယ်။လူချင်းပါဝင်တဲ့အဲဒီဆန္ဒပြဝဲမှာအဲဒီ ဒီကိစ္စကိုပြန်လာတော့သူ့တော်ကပြန်မှာဖြစ်ပါတယ်ကွန်ဂရက်ကပြန်ပြီးတော့ပြန်မယ်ရတဲ့ဖွဲ့ပြန်မယ်ဒါပေမဲ့ဒီကိစ္စကိုပြန်လာတော့သူ့တော်ကပြန်မှာဖြစ်ပါတယ်ကွန်ဂရက်ကပြန်ပြီးတော့ပြန်မယ်ရတဲ့ဖွဲ့ပြန်မယ်ဒါပေမဲ့ပြင်းနေမှလည်းပြင်းနေလိုက်ပြင်းစရာလဲရှိပါတယ်ဟိုအောက်ခြေတိကြီးဘိုးဖက်ဒရယ်ကပြည်ဖွဲ့ကွန်ဂရက်ကဟိုအောက်ခြေတိကြီးပြောလို့တခါတစ နဲ့အစိုးရရဲ့လက်အောက်မှာရှိတဲ့အကြံဖြစ်ပါတယ်။ American Trumpet နဲ့ရတဲ့ဖွဲ့ဟာ Federal FBI နဲ့မတူဘူးပေါ့။အဲ့တော့အခုအိစရီမှာကျတော့ပြည်နယ်ရတဲ့ဖွဲ့ရဲ့လုံမီကိုင်းနဲ့ပုတ်ပတ်တဲ့ဆိုတော့ပြည်နယ်အစီအစီအောက်ခြေအစီအစီအဲ့ဒါမျိုးရဲ့လုဖြစ်လာတဲ့ဆိုရင်တော့အနည်းဆုံးအခင်းနဲ့တော့ပူပြီးတူတက်လာမယ်ပေါ့ရ။လုံအောင်ပတ်တော့ကြည့်မရှိတော့မှအခင်းနဲ့တူတက်လာမယ်လို့ထင်ပါတယ်။ဒါရဲရဲကိုင်းတယ်ကမှပြောရပါတော့။ဒါမှဆိုတော့ပြောခဲ့သလိုတချို့အိစရီမှာဒါတိပ္ပဂျင်းခံရတယ်ဆိုတော့ inequality အဲဒီမဲ့ရွယ်ဒီမဲ့ဒါနေမရှိတဲ့ညာရေးစဉ်းစားနေကြမှုကျမရေးစဉ်းစားနေကြမှုအဲ့ဒါမျိုးတွေကြတော့ဒါဒီဟာတဲ့ပုံပြီးတော့လုပ်ဖို့လုပ်နေမှဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးထင်းဆွေအမြင်ရောခင်ဗျအခုဖြစ်ရကနေဟိုဘလောက်ထိပေါ်လဲပြောင်းလဲနေစောင့်ချင်းပေးလာနေတယ်လို့များသုံးသပ်မိတယ်ဒီလိုလူမျိုးရေးခွဲခြားမှုကိစ္စတွေဖြစ်ဖြစ်ဒီရတက်ဖွဲ့တွေရဲ့ဟိုအင်အားအလွန်ကြီးသုံးနေဆိုတဲ့ကိစ္စတွေပဲဖြစ်ဖြစ်ပေါ်လေ
ဟုတ်ကဲ့ကျွန်တော်မြန်မာကတော့ဒီအမေရိကန်ပြည်ထောင်စုရဲ့ဆောင်ရွက်ပုံလုပ်ပုံကြီးကြီးအဲ့လိုလူလူလဲပါဝင်တယ်ဆိုတဲ့လှုပ်ရှားမှုကြီးကြောင့်အပြောင်းလဲကတော့ပိုကောင်းတဲ့အပြောင်းလဲမှုကြီးဒါတော့မှန်တယ်မှန်တယ်ခင်ဗျအဲ့တော့ဒီပိုပြီးတော့ညီသားအညတ်တာတဲ့တနည်းအားဖြင့်လွန်ကျွန်တဲ့ဟာတွေကိုလျှော့စေတဲ့တောင်းလဲမှုကတော့ဖြစ်နိုင်ဖြစ်လာနိုင်တယ်လို့ယူဆတယ်သို့တော်လည်းပဲဒီနိုင်ငံမှာပူရည်ပြုတယ်ဆိုတာဆင့်တယ်ပေါ့နောက်ခုနကကျော်စောတာပြောသလိုသွားတာဆိုတော့အချိန်တော့တော်တော်ယူပါလိမ့်ဦးမယ်ဒီနေရာမှာအာကျွန်တော်တို့ပေါ့လေဟိုကျွန်တော်နေထိုင်တဲ့ပြည်နယ်ဆိုရင်အိန္ဒိယနာမှာဒီမှာလည်းအဲ့လိုဖြစ်တယ်ဖြစ်တော့အခုခေတ်ကာလကဒီတိုင်းအဲဗီဒီယိုရိုဘော်တွေက live show ကြည့်တခါတည်းလို့လူကြတော့တပီလုံးတစ်ကဘာလုံးကတခါတည်းတန်းပြီးကြတယ်အဲ့တော့ဒါကိုပြီးတော့ဟိုကျူးလွန်တဲ့လူတနည်းအားဖောက်ပြတဲ့လူတနည်းအားဖြင့်လုံကဲတဲ့လူတွေဟာလိန်လို့မရအဲ့တော့ဒီဒီနယ်မှာဟိုတနည်းအားပဲအဲလူမဲပါပဲတယောက်ပေသွားတယ်အဲ့တော့အဲ့ဒါကိုဖြည့်ရှင်းတဲ့ရဲတော်ဝင်ရှိအဲ့ပုဂ္ဂိုလ်ကိုယ်နိုင်ကလည်းလူမဲပဲသို့တော့သူဖြည့်ရှင်းတာတွေဟာလိန်တာပါလို့ဗီဒီယိုတွေနဲ့ပြပြီးတော့လုံနိုင်တဲ့အနေထားတည်းရရှိအဲ့တော့ဒီခစ်ကအလားဟာဟိုဘယ်ဟာမှဟိုအရင်ခစ်ကတော့ပြောဝတ်ထားလို့မရဘူးနောက်တစ်ခါအကျူသဘောသမုတ်မှားနေတာတွေကိုပိုကောင်းအောင်လုပ်တဲ့ကြည့်ပြန်ကြောင်းလဲမှုတွေဒီနိုင်ငံမှာကတော့ကျွန်တော်တို့နိုင်ငံရဲ့ site ပို့ပြီးတော့လွတ်လပ်ပြီးဖြစ်လာကြရရှိတယ်လို့အတိုင်းတာတော့ကျွန်တော်မသိဘူးနော်ပိုကောင်းလာနိုင်တဲ့ဥပဒေတွေဖြစ်လာနိုင်တယ်လို့ကျေပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒါနဲ့ပတ်သက်လို့ညီကောင်းချုပ်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ကျွန်တော်အခုဒီဖြစ်ရက်တွေပေါ်ကနေပေါ့လေကျွန်တော်တို့ကြည့်ပြီးတော့သင်ခန်းစာယူစရာတွေဘာတွေများကြံခဲ့တယ်ဆိုတော့ပါပြောမယ်ဆိုရင်တော့ဒီကိစ္စမှာဒီသဏ္ဍပြဝဲလေးထဲမှာဖြစ်ခဲ့တဲ့ဖြစ်ရက်တွေအစားစိတ်ဝင်စားစရာတွေအများကြီးပဲဥပမာတစ်ခုပြောမယ်ဆိုရင်ကျွန်တော်ဒီ CN ကဒီလူမဲအမျိုးသားသတင်းတောက်တယောက်ကိုပါပဲဒီစဖြစ်ခါစားသဏ္ဍပြဝဲလေးအတွင်းမှာဟိုရဲရဖမ်းသွားတာရှိပါဒါပေမဲ့အဲ့ဒီစနဲ့ပတ်သက်လို့ဟုတ်ချွေရင်မှုကိုလည်းနောက်ပိုင်းကျတော့သတင်းတောက်ကိုကိုရိုင်လာတွေ့ပြီးတော့တောင်းမှန်သွားတာမျိုးတွေတော့တွေ့ရပါတယ်စသဖြင့်ပေါ့လေကျွန်တော်တို့ဒီလိုအကြီးတန်းအယုတ်ဆိုးတဲ့ဖြစ်ရက်တွေကြားထဲမှာပဲတကယ်ချစ်စရာကောင်းတဲ့အပြုတ်မှုလေးလည်းကျွန်တော်တွေ့ရတယ်လို့ပြောရမှာပါဆိုတော့ဆရာကြီးဆန္ဒဆွေးနွေးပါခင်ဗျာကျွန်တော်တို့ဒီဖြစ်ရက်ထဲကနေပေါ့လေအဓိကသင်ခန်းစာယူစီရပေါ့လေကျွန်တော်တို့တွေ့ကြံခဲ့တာတွေဘာတွေများရှိမလဲဆရာကြီးဆန္ဒ
ပထမဦးဆုံးအရေးကြီးဆုံးသင်ခန်းစာယူရမှာကတော့အနာရှိရဲ့လူလက်နက်ရှိရဲ့မာတင်တို့လုပ်မယ်ဆိုတာလူတို့ဘယ်တော့မှမရဘူးဆိုတာကနေရာစစ်ကဲမှာဆွေးနွေးရမယ့်နံပါတ်1သင်္ကန်းစာပဲဖြစ်ပါတယ်။ဒုတိယသင်္ကန်းစာကတော့နိုင်ငံတစ်ခုတည်ထောင်ကြတဲ့နေရာမှာအဲဒီနိုင်ငံထဲမှာရှိတဲ့နိုင်ငံသူနိုင်ငံသားတွေကိုမြန်မာအသံနဲ့လူမြန်မာအသံရှိလို့မြန်မာဘယ်ကလာလို့မြန်မာဘာရှိလို့ဘယ်ဘာသာပြောလို့ပိုင်းအဲ့လိုခွဲကြတဲ့စီကစီနေတဲ့ကလပ်ပိုင်းဘာယာညီညာနဲ့ဒီအောင်ဆိုတာဖြစ်မှာမဟုတ်ဘူးဆိုတာကနံပါတ်1အဓိကအဖြစ်လိုအပ်တဲ့ဒီစားဖြစ်ပါတယ်။အဲနောက်ကျန်တာတွေကတော့တပြေးညီအဲလူစုအဆိုင်မှတွေကပေါ်ဟမ်းပြီးကိုတပြေးညီဖြစ်နိုင်အောင်ခင်ဗျာဖြစ်အောင်ကြိုးစားပေးရမယ်။အမေရိကန်ပြည်ထောင်စုကတကယ်တော့ဒီဘက်မှာအချမ်းသာဆုံးနိုင်ငံပါပဲ။ဒါပေမဲ့လည်းဒီနေမှုစင်ကပေါ်ဟမ်းမှာရှိနေပါတယ်။တော်ဒီအဲပြောစရာတိဖြစ်ပါတယ်။ဆိုတော့အဲ့ဒီကိစ္စမျိုးတပြေးညီဖြစ်အောင်ဖြည်းဖြည်းတိုးမြှင့်ပေးရမယ်။စူပါရီအဖြစ်လုပ်ပေးရမယ်။တော်တော်ပြခဲ့ ကျမရေးဆောင်ချက်မှုလို့ပညာရေးလို့လည်းဒီနေ့ဖြစ်အောင်လုပ်ပြရမယ်အဓိကအဲ့ဆုံးချက်ပဲကျွန်တော်ပြောလိုပါတယ်
ဟုတ်ကဲ့ဆရာဦးတင့်ဆိုရင်ရောခင်ဗျာကျွန်တော်အခုဒီဖြစ်ဖြစ်ကနေသင်ခန်းစာယူစီရဘာတွေများကြံခဲ့ရလို့များသုံးသပ်လို့ရမလဲခင်ဗျာ
ဟုတ်ကဲ့မန်ကန်ပြည်တော်စုကဘယ်အရာကြီးကြီးကပတ်ခိတ်တန်းပါခိတ်တန်းနိုင်ငံဖြစ်တော်လေပဲအခုလိုအယုတ်ဆုံးအကြီးတန်းတဲ့ဖြစ်ဖြစ်ဒီမကြာဖြစ်ပါတယ်အဲ့တော့လူတွေတန်းတူပြည်သားတွေအေးချမ်းမြေ့ညီညွတ်ညီညီမြတ်မြတ်နေနိုင်ဖို့ရေးဟာချမ်းသာတယ်တိုးတက်တယ်ဆိုတဲ့အပေါ်မှာမူမတည်ဘူးလားဆိုတဲ့မေးခွန်းကျွန်တော်တို့ထွက်လာပါတယ်။ဒါကြောင့်ကျွန်တော်တို့မတူညီတဲ့လူတွေညီညီညွတ်ညွတ်မြတ်မြတ်တရနေနိုင်ဖို့ဆိုတာလူသားဆန်တဲ့အတွေးခေါ်တွေတနည်းအားဖြင့်အခြေတိုင်းဆန်တဲ့အတွေးခေါ်မျိုးတွေအမေရိကမှာဝင်လာပြီးကောင်းဝင်လာမလားလို့ကျွန်တော်ကဟိုအိမ်မက်မျော်လင့်မှုတစ်ခုရပါတယ်အဲ့တော့နောက်သင်္ကန်းစာကတော့အဲဒီကျန်ရန်တန်ဘလောက်ပဲသမတလုတ်တဲ့အာနာအရှိဆုံးသံတီးတီးတီးနိုင်ငံမှာသမတဆိုဘယင်းနဲ့တော်တော်တူတယ်ခင်ဗျာတူလို့ပါဝါအာနာရှိတဲ့လူတောင်မှကျွန်တော်အများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာသူလုတ်ချင်တိုင်းလုတ်လို့မရဘူးဆိုတော့သင်္ကန်းစာဟာသူအမေရိကန်ပြည်တော်စုမှာမဟုတ်ဘူးနဲ့တကဘာလုံးကိုပေးလိုက်တဲ့အဲတရင်စကားမက်ဆေ့ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ဒီနှစ်ခုပဲတင်ပြပြတယ
်ဟုတ်ကဲ့ကျေးဇူးပါဒီနေရာမှာအထူးသဖြင့်ပေါ့လေကျွန်တော်တို့ကမြန်မာနိုင်ငံဆိုတာလည်းအခုမှဟိုတိုင်းပြည်ကိုစပြီးတော့ဖွံ့ဖြိုးတိုးတက်အောင်ထူထောင်နေရတဲ့အခြေအနေမျိုးမှာဆိုတော့အထူးသဖြင့်သူများအမားတွေကနေသင်္ကန်းစာယူလို့ဆိုရင်ကျွန်တော်တို့ပိုကြိုးရှိနေပါတယ်ဆိုတော့ဆရာဦးကျော်စံသားကြီးကျွန်တော်ဒီအမေရိကန်ကအခုလက်ရှိကျင်းပတဲ့အခြေအနေပေါ်ကမြန်မာနိုင်ငံအတွက်ကိုယူစရာသင်္ကန်းစာလို့ပြောမယ်ဆိုရင်ဘာတွေများကြံအောင်လဲဆရာ
အာအများကြီးပါပဲအခုနာပြောခဲ့တဲ့အဖြစ်တွေလည်းပဲမြန်မာနိုင်ငံအတွက်လည်းပတ်သက်ပါတယ်အဲ့ဒီအနာလက်နဲ့ယူရခင်နိုင်လို့အပ်ဆိုတဲ့ကိစ္စရဲ့နာလူစိုင်းဝိုင်းဝင်မှာအကုန်လုံးအပြင်းကြီးအာသာနာညီညွတ်မှုရှိရမယ်ဖွဲ့ရဆက်ဆံမှုရှိရဘူးဆိုတာတွေဟာဒါအဓိကအဖြစ်မြန်မာဘက်ကလည်းသင်ကန်းစာရပါဒါမဲ့မြန်မာပြည်မှာကျေထိုးကိစ္စအရမြန်မာနိုင်ငံကအခုမှအခုမှဒီမိုကရေစီဆိုတဲ့ခြေလှမ်းကိုစားစလန်းလာလာရှိပါရဲ့အမေရိကန်ပြည်သူကနှစ်ပေါင်းများစွာကြိုခဲ့ပါဘူးနောက်ပြီးတော့ဒါတိုင်းဒီကိနေရီနဲ့ဘဘိုးဆိုရစင်ရဲ့ဆိုရယ်ဖက်ဒရယ်ဆိုတာအမေရိကန်ကစားခဲ့ရပါအမေရိကန်ပြည်သူလွတ်လပ်ရေးယူမယ်လို့တော့ဘင်းစတိကိုပြန်သွားမလားဆိုတာကိုစဉ်းစားခဲ့ကြပါသေးတယ်နောက်တော့မှတနက်နိုင်ငံစတိလုပ်မယ်ပြီးတော့ဖက်ဒရယ်လုပ်မယ်ဆိုပြီးတော့စဆုံးချက်တာကဖက်ဒရယ်ဆိုတဲ့ပြည်သူ့ President ဘင်းစတိနဲ့ကွဲလို့ပြီးတော့ President အမေရိကန်ကစားပါဆိုတော့ဗမာပြည်ကအခုမှစတင်ရသေးတယ်ဆိုတော့ဒီနေ့ကကြာရအများကြီးပဲပြောရပါမယ်။စာပြီးဖွဲ့စည်းပုံကြီးဆွဲတာကအစပုံစံကြည့်ပြီးတော့ပေါ်လာတာဘယ်လိုစဉ်းစားနေသင့်တယ်ဒီနေ့ဖြစ်အောင်ဘယ်လိုလုပ်မယ်ဆိုတော့စဉ်းစားနေတယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆရာဦးတင့်ဆွေမြင်ရောခင်ဗျာကျွန်တော်တို့မြန်မာနိုင်ငံအတွက်ဒီအမားကြီးဘောကနေပြီးတော့သင်ခန်းစာယူစရာဘာတွေများချန်ခဲ့ရလို့များပြောလို့ရမှာခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။စုစုဆရာဦးကျော်သားသာဆွေးနွေးသွားတည်ဘူး။ကျွန်တော်တို့ကဖက်ဒရယ်ကိုခြေခံဖို့ပြင်နေတဲ့အဆင့်ပဲရှိပြီးတယ်။အဲ့တော့အမေရိကန်မှာဒီနှစ်နေရာကျော်လှုပ်လာကြိုးစားလာတာတောင်ဒီလိုရုပ်ဆိုးတဲ့အကြီးတက်ကြီးဖြစ်တတ်တယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလှုပ်ချင်တဲ့လူပါရောမလှုပ်ချင်တဲ့လူရောကောင်းကြီးနဲ့ဉာဏ်ကြီးကြီးနဲ့အရှိကိုကြည့်ပြီးတော့မမှန်ကန်ကန်တည်တည်ငြိမ်ငြိမ်ကျွန်တော်တို့နိုင်ငံနဲ့အဆက်တဲ့ဖက်ဒရယ်စနစ်တည်ဆောက်ရေးကိုအခုလေပေါ့နော်ဟိုသင်္ကန်းစာကိုယူပြီးတော့ကိုယ်နိုင်ငံနဲ့အဆက်တဲ့ဖက်ဒရယ်စနစ်ကိုလာအချိန်ဘယ်လောက်ယူမလဲဘယ်လိုအဆင့်တွေသွားမလဲမလုံးလို့လည်းမဖြစ်ဘူးဆိုတဲ့အချက်ကနေပြီးတော့ကြော်လွန်ပြီးတော့ကျွန်တော်တို့လာကိုယ်လူမျိုးအတိုင်းဝိုင်းကိုယ်တိုင်းကြီးကိုယ်ပြည်တော်ချင်းနဲ့အဆက်တဲ့ဖက်ဒရယ်စနစ်ကိုသွားရင်လာအမေရိကနိုင်ငံကသင်္ကန်းစာကနေဟလာဟိုအရှိမင်းနဲ့ခေါင်းဆောင်ပြီးတာဝန်ရှိတဲ့လူတွေကဆောင်ရွက်တယ်လို့ကျွန်တော်မြင်ပါတယ်ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ရင်မပြောမဖြစ်တာကတော့တမရော်ပေါ့နော်တမရော်ကဒီနိုင်ငံရေးတဲ့ဝန်လုံးတွေပြီးတော့နိုင်ငံရေးနေရာယူနေပြီးတော့ဒီနိုင်ငံရေးအမြင်နိုင်ငံရေးအသိနိုင်ငံရေးအတွေ့အကြုံအတော်ကိုအားနေအဲ့တော့ခုနိုင်ငံရေးအင်အားစုတွေကဖက်ဒရယ်စနစ်ပြီးတော့ဒီစနစ်ဒီမိုကရေစီစနစ်သွားဖို့ကိစ္စမှာသူကကမ္ဘာကနဲ့လုပ်နေရင်တော့ကျွန်တော်တို့နိုင်ငံမှာဒီအမေရိကန်ကစစ်တပ်ကသူတောင်းမှုကြာကြာနာနာသူ့နေရာမှာသူနေရဲဆိုတော့သင်္ကန်းစာကောင်းကို ဘာမှကြမလို့ပါလေယူပြင်းနေတူကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျ
ာဟုတ်ကဲ့ပါခင်ဗျာအချင်းပြပြဆွေးနွေးကြတဲ့ VOA မြန်မာပိုင်းအကြီးအကဲအဌာဥချောစန္ဒာနိုင်ငံရေးကိစ္စဒေါက်တာတင်းစုနဲ့နားဆင်ကြည့်ရှုရပြည့်တဲ့အားလုံးကိုလည်းကျေးဇူးတင်ပါတယ်ဆွေးနွေးပွဲဆွေးနွေးပွဲအစီအစဉ်ကိုလည်းဒီမှာပဲဆုံးသတ်ပြရစီဒီအစီအစဉ်ကိုတော့VOA မြန်မာပိုင်းရဲ့စနေနေ့9:00ကနေ10:00ထိနဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00ရေဒီယိုစီစဉ်ဒီမှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လေးဦးပါခင်ဗျာ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင် American ပြည်အောင်စု Washington မြို့တော်မှာဒီကနေ့လူထောင်ပေါင်းများစွာစုဝေးပြီးတော့ဆန္ဒပြပွဲတစ်ခုကျင်းပကြပါတယ်မင်းနီဆိုတာပြည်နယ်မှာမေလာကွန်မိုင်းကရဲဖမ်းဆီးမှုအတွင်းအင်အားလုံခြုံသုံးခဲ့လို့သိဆုံးသွားခဲ့ရတဲ့ African American အမျိုးသားရဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး American နိုင်ငံတော်ဝန်မှဆန္ဒပြပွဲတွေဆက်ဖြစ်နေတာပါဒီကနေ့လာရောက်စုဝေးကြမဲ့လူရေအတွက်ကကြုံဘူးသမျှရဲ့မှာအများဆုံးဖြစ်လိမ့်မယ်လို့ခန့်မှန်းရကြောင်း Washington DC ရဲချုပ် Peter Newsham ကပြောပါတယ်American ဒုတိယသမ္မတဟောင်း Joe Biden ဟာ Democrat Party ကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်လုံလောက်တဲ့ထောက်ခံမင်းရသွားပြီဖြစ်ပါ යි ။တောက်ချာညာပဲထွက်လာတဲ့မဲရည်တွေရ Joe Biden အနေနဲ့ Party ကိုစားပြုသမ္မတလောင်းဖြစ်ဖို့လိုအပ်တဲ့ Party ကိုယ်စားလှယ်ထောက်ခံမင်းရည်တွေ1992ရသွားပြီဖြစ်တာကြောင့် November သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump နဲ့ရှင်ပြိုင်ရတော့မှာဖြစ်ပါ යි ။ Washington DC မြို့တော်နဲ့တခြားပြည်နယ်ခုနှစ်ခုမှာဒီသတင်းပတ်အစောပိုင်းက Party တွင်ပထမရွေးကောက်ပွဲတွေကျင်းပခဲ့ပြီးတော့ထွက်လာတဲ့မဲရလက်တွေရအခုလိုမျိုးဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်နေကိုစားပြုရှင်ပြိုင်မှုတက်မှတ်ချက်တွေပြင်းမိသွားတာကြောင့်နောက်ထပ်လုံမဲ့ပနာမရွေးကောက်ပွဲရဲ့ရလက်ကိုစောင့်စရာမလိုတော့ဘူးလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒီကနေ့နောက်ထပ်အစံချိန်တင်လာအောင်များခဲ့တာကြောင့်အိန္ဒိယဟာအခုဆိုရင်အီတလီနိုင်ငံကိုကျော်ပြီးတော့ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှု7မှမြောက်အဆိုးဆုံးနိုင်ငံဖြစ်လာပါတယ်။အိန္ဒိယမှာဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ9,889ဦးရှိတာကြောင့်အခုဆိုရင်တော့ကူးစက်ခံရသူစုစုပေါင်း23,000ခွဲကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုနောက်ထပ်ကူးစက်ခံရသူအများစုကကျေးလက်ဒေသတွေကဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဒီကနေ့မှာသေဆုံးတဲ့သူနောက်ထပ်68ယောက်ရှိပြီးဒါဟာတရက်ထဲမှာဗိုင်းရပ်စ်ကြောင့်အများဆုံးသေဆုံးရတာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာအာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားတာတွေနဲ့အကြမ်းဖက်တာတွေကြောင့်တရုတ်နိုင်ငံသားတွေအနေနဲ့ဩစတြေးလျနိုင်ငံကိုတွားရောက်လည်ပတ်တာတွေမလုပ်ကြဘို့တရုတ်အစိုးရကအကြံပေးတိုက်တွန်းလိုက်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ဩစတြေးလျနိုင်ငံကတရုတ်နိုင်ငံကိုစုံစမ်းစစ်ဆေးဖို့ပြောခဲ့တဲ့အပေါ်မှာတရုတ်အစိုးရကဩစတြေးလျကိုလက်တော့ပြန်လိုက်တာဖြစ်ပုံရပါတယ်။COVID-19 ကပ်ရောဂါကြောင့်ဩစတြေးလျနိုင်ငံမှာတရုတ်လူမျိုးတွေနဲ့အာရှတိုက်ကလူတွေကိုလူမျိုးရေးခွဲခြားပြောဆိုဆက်ဆံတာတွေနဲ့အကြမ်းဖက်မှုတွေတိုးလာနေတယ်လို့တရုတ်နိုင်ငံရဲ့ရင်းကျေးမှုနဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းဝန်ကြီးဌာနကတောက်ကြံဒီကထုတ်ပြန်ချက်ထဲမှာပြောထားပါတယ်ရှင်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညဖိုင်တိုမီတာ51 kHz 5885နဲ့ဖိုင်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOE ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.